Welcome to the Voice of America in Burmese.
Mingla Taningan, Meneke Mahamia. You American, Diana Town, the Santa Cune, Pivoy last Saturday, Taningan, Meneke, season we go. American Pirazu, Washington, DC, Muro, Gani, Taya Cholum, Pinibare. The chain name of a VOA Facebook Samyan Agava, Yotan to Taya Cholum, Pinibare. Chenoga came on so mema. Digging it an English Meneke, a season we go Tawi, you deserve to Amaba. ဒီကနေ့မနေ့ထုတ်လွှင့်ပေးမယ်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့အမျိုးသားညီညွတ်ရေး NUG အစိုးရကပင်လုံစာချုပ်ချုပ်ဆိုခြင်းကွန်ဆန့်ငါးနှစ်မြောက်အွန်လိုင်းအခမ်းအနားကျင်းပတဲ့သတင်းအကျဉ်းသားတွေလွှတ်ပေးနေရမှာနိုင်ငံရေးအကျဉ်းသားတွေမပါပဲလွှတ်ပေးနေတဲ့သတင်းယူကရိန်းရုရှားတင်းမာမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတယ်လီဖုန်းကနေစကားပြောတဲ့သတင်းအဲ့ဒီနောက်
ကြည်ရတာတော့ anxiety ကတော့အရင်တက်နေရဟာအများရပေါ့နော်ဒီမှာတော့လည်းဟိုဟာလည်းမပြီးနိုင်ဘူးတို့ကလည်းအာဟာရမှတ်တာတင်းတင်းအောင်တို့လည်းမဖားနိုင်ဘူးပေါ့နော်အာဟာရမကြီးမှာကိုတော့ကျွန်တော်တို့တော်တော်ကိုဆွေးနွေးရတဲ့အနေအထားရှိနေတယ
်တို့အပန်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်အဲတစ်ဆက်တည်းမှာပဲတရင်ပြေးဖို့ချက်တစ်ခုမှာတော့ COVID တောက်ဆေးတစ်ခုကိုကြည်တွင်းကုမ္ပဏီတစ်ခုကနေစတင်ထုတ်လုပ်ရောင်းချနေတဲ့အကြောင်းသတင်းကိုလည်းတင်ဆက်ပေးပါပါအဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာတပတ်အတွင်းမြန်မာသတင်းတပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းဒုတိယပိုင်းမှာဆက်လက်ကြည့်ရှုနားဆင်ကြရပါပါ။ကဲအခုတော့ဒီကနေ့တင်းငွေမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးမှာဖြစ်ပါတယ်
။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မယ်ဆိုရင်လင်းလင်းမြန်မြန်ပဲပြင်းထန်တဲ့အကျိုးဆက်တွေကိုခံစားရမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားချိန်မှာတရီပေးလိုက်ကြောင်းသမ္မတအင်ဂျူကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ကြားတယ်လီဖုန်းဆက်သွယ်ပြောကြားမှုဟာတနာရီကြာမြင့်ခဲ့တာပါယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့ရုရှားဘက်ကအသင့်ရှိနေပြီဆိုတဲ့စိုးရိမ်မှုတွေတိုးလာပြီးတင်းမာမှုတွေဆက်လက်ဖြစ်ပွားနေချိန်မှာပဲအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးယူကရိန်းအရေးကိုဆွေးနွေးခဲ့ကြတာပါ။ယူကရိန်းနယ်စပ်မှာတိုက်အားတသိန်းကျော်ချထားတဲ့ရုရှားကတိုက်ရင်အားကိုဆက်ပြီးတိုးချနေတာလည်းဖြစ်ပါတယ်။ရုရှားဘက်ကတောင်းဆိုထားတဲ့သူ့ရဲ့လုံခြုံရေးဆိုင်ရာစိုးရိမ်မှုအတွက်သမ္မတဘိုင်ဒန်ကအရင်ဇန်နဝါရီလတုန်းကကန့်လန့်ချက်လိုပဲထပ်ပြီးတင်ပြနေတာတွေ့ရကြောင်းနဲ့ရုရှားရဲ့အဓိကတောင်းဆိုချက်တွေကိုထည့်သွင်းစဉ်းစားထားတာမတွေ့ရကြောင်းရုရှားအစိုးရမူဝါဒရေးရာထိပ်ပန်းအကြံပေးယူရီအိုရှာကော့ဖ်ကသမ္မတနှစ်ဦးဆွေးနွေးပွဲအပြီးမှာပြောကြားခဲ့ပါတယ်။ဒါအပြင်ရုရှားဘက်ကဒဏ်ပြန်အဆိုပြုချက်ကိုမကြခင်မှာပဲထုတ်ပြန်ဖို့ရှိတယ်လို့လည်းပြောပါတယ်။ခေါင်းဆောင်နှစ်ဦးရဲ့ဆက်သွယ်ပြောကြားမှုဟာဟန်ချက်ညီညီနဲ့အလုပ်သဘောဆန်ကြောင်းပြောဆိုခဲ့ပြီးဆက်သွယ်ဆွေးနွေးမှုတွေကိုအဆင့်တိုင်းမှာဆက်ပြီးလုပ်ဖို့အတွက်နှစ်ဖက်သဘောတူခဲ့ကြတယ်လို့လည်းသူကပြောပါတယ်။ရုရှားရဲ့ကျူးကျော်ဝင်ရောက်မှုအန္တရာယ်အတွက်စိုးရိမ်နေကြချိန်မှာစီးလုံးညီညွတ်ကြောင်းပြတာတဲ့အနေနဲ့ယူကရိန်းနိုင်ငံသားထောင်ပေါင်းများစွာဟာကီယက်မြို့တော်ကလမ်းမတွေပေါ်မှာစနေနေ့ကယူကရိန်းအိုင်လန်တွေလွှင့်ထူပြီးနိုင်ငံတော်တချင်းတွေတည်ဆူဆန္ဒပြခဲ့ကြပါတယ်ဒီလိုရင်းတဲ့ကြောက်နေလို့မဖြစ်ဘဲအားလုံးစီးစီးလုံးလုံးနဲ့တိုက်ပွဲဝင်ရမှာဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီရဲ့စနေနေ့မနက်ခင်းပြောကြားချက်အတိုင်းလုပ်ရမှာဖြစ်ကြောင်းအေးခဲနေတဲ့ရာဒီဥရုဂျာဆန္ဒပြနေသူတွေကပြောပါတယ်ဆန္ဒပြသူတချို့ကစစ်ပွဲဟာအဖြေမဟုတ်ကြောင်းဆိုင်းမုတ်တွေပြန်လည်ခုခံကြဖို့စာတမ်းတွေကိုကန့်ဆောင်ထားကြပါတယ်ယူကရိန်းမှာလွန်ခဲ့တဲ့၈ရက်ကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကြောင့်လူပေါင်း14,000တည်ဆုံးခဲ့ပြီးခရိုင်းမီးယားဒေသရုရှားတို့လက်ထက်ရောက်ခဲ့ရတယ်လို့အခုလည်းတနင်္ဂနွေလုံးကြာရောက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ရုရှားဟာယူကရိန်းနယ်စပ်မှာတိုက်ရင်အားတသိန်းကျော်ချထားတယ်လို့အင်းကြီးချင်းဘဲလာရုစ်နဲ့ပင်လယ်နဲ့ဒေသတွေမှာပါသူ့ရဲ့စီးရဲပြင်ဆင်မှုတွေကိုလုပ်နေတာဖြစ်ပါတယ်။ယူကရိန်းမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေပြန်လည်ထွက်ခွာဖို့တတိပေးနေတဲ့အမေရိကန်နည်းလူဗြိတိန်ကလည်းတောက်ကြနေမှာပဲတိုက်တွန်းလိုက်ပါတယ်။ရုရှားတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တဲ့ဗြိတိန်ကာကွယ်ဝင်ကြီးဘန်ဗောလစ်မော်စကိုကနေပြန်ထွက်လာပြီးမကြခင်မှာပဲဗြိတိန်နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးရုံးက အခုလိုအကြံပေးချက်ထုတ်ပြန်ခဲ့တာပါရုရှားကယူကရိန်းကိုအချိန်မရွေးဝင်ရောက်ကျူးကျော်နှိုင်းချောင်းအမေရိကန်ကသတိပေးလိုက်ချိန်မှာပဲအက်စတိုးနီးယားကသူ့ရဲ့နိုင်ငံသားတွေယူကရိန်းကနေအမြန်ထွက်ခွာဖို့တိုက်တွန်းလိုက်တယ်လို့ယူကရိန်းဆိုင်ရာ EU ဥရောပတမကတန်မတ်ကြီးမက်တီမာစီကက်စ်ကလည်းယူကရိန်းကသူ့ရဲ့ရုံးမှာမရှိမဖြစ်ဝန်ထမ်းတွေမှာအပကျန်အားလုံးယူကရိန်းကနေပြန်ပြီးထွက်ခွာဖို့အတွက်တိုက်တွန်းခဲ့တာဖြစ်ပါတယ်။ဥရောပကော်မရှင်ပြောခွင့်ရပီတာစတန်နိုကတော့ EU အနေနဲ့သူ့ဝန်ထမ်းအားလုံးကိုထွက်ခွာခိုင်းတာမဟုတ်ကြောင်းနဲ့ယူကရိန်းချိန်နေတဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့ဆက်ပြီးဆန်းစစ်နေမှာဖြစ်ကြောင်းလည်းပြောပါတယ်။ရုရှားနိုင်ငံသားဌာနပြောခွင့်ရမာရီယာဇာဟာရိုဗာကတော့အမေရိကန်နဲ့ဗြိတိန်တို့ဆွဆွဲတယ်လို့ယူကရိန်းကိုဝင်ရောက်ကျူးကျော်ဖို့ရည်ရွယ်ချက်မရှိဘူးလို့တောက်ကြနေကြပဲညှင်းဆုံခဲ့တာပါ။ဂျပန်၊ဩစတြေးလျ၊နယူးဇီလန်နိုင်ငံတွေကလည်းသူတို့နိုင်ငံသားတွေယူကရိန်းကနေထွက်ခွာဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာတောင်ပိုင်းကဆော်မွန်ကျွန်းနိုင်ငံငယ်ကလေးမှာတရုတ်ရဲ့လွှမ်းမိုးမှုကိုဒဏ်ပြန်မှုရည်ရွယ်ပြီးအမေရိကန်ကတန်ယုံပြန်ဖွင့်မယ်အကြောင်းကြေညာလိုက်ပါတယ်။ပစိဖိတ်ဒေသခီးစဉ်တွားရောက်နေတဲ့အမေရိကန်နိုင်ငံခြားဝန်ကြီးအန်ထိုနီဘလင်ကင်ကဩစတြေးလျကနေဖီဂျီကိုစနေနေ့မှာရောက်သွားချိန်မှာဆော်မွန်မှာတန်ယုံဖွင့်ဖို့အတွက်အတည်ပြုပြောကြားခဲ့တာပါ။တရုတ်နိုင်ငံကအခိုင်အမာခြေကုပ်မယူခင်မှာလက်ဦးမှုရယူမဲ့အစီအစဉ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကွန်ဂရက်စ်ချုပ်တော်ကိုအကြောင်းကြားစာထဲမှာဖော်ပြခဲ့တယ်လို့ AP သတင်းကဖော်ပြပါတယ်။ဆော်မွန်ကျွန်းနိုင်ငံမှာတရုတ်စီးပွားရေးသမားတွေနဲ့နိုင်ငံရေးသမားတွေချင်းကပ်နေရာယူဖို့အတွက်အပြင်းထန်စ조사နေကြတာကြောင့်ဒုတိယကမ္ဘာစစ်အတွင်းကရခဲ့တဲ့ဒီကျွန်းသားတွေနဲ့အမေရိကန်တို့ရဲ့အထူးဆက်ဆံရေးကိုထိခိုက်မဲ့အန္တရာယ်ရှိနေတယ်လို့လည်းလက်တော်ကိုပေးဖို့တဲ့ဆာမှာဖော်ပြထားတာပါ။လူရေ9သိန်းလောက်သာရှိတဲ့ဆော်မွန်ကျွန်းနိုင်ငံဟာထိုင်ဝမ်ကျွန်းနဲ့ဆက်ဆံနေရကနေလွန်ခဲ့တဲ့3နှစ်လောက်ကတရုတ်အစိုးရနဲ့ပြောင်းလဲပြီးဆက်ဆံမှုတိုးမြှင့်လာခဲ့တဲ့အပေါ်စိုးရိမ်မှုတွေစီးပွားရေးပြဿနာတွေကြောင့်မနစ်ကနိုဝင်ဘာလတည်းငြင်းငြင်းစွာဆန္ဒပြပွဲတွေစတင်ဖြစ်ပွားခဲ့ပြီးအ धिक ရုံးတွေဖြစ်ပွားခဲ့တာပါအမေရိကန်ဟာဆော်မွန်ကျွန်းမှာအရင်က5နှစ်လောက်တန်ယုံဖွင့်ခဲ့ပြီးပေမဲ့1993ခုနှစ်မှာပိတ်လိုက်ပြီးအင်းနီးချင်းပပနယူဂီနီမှာရှိတဲ့အမေရိကန်တန်ယုံကနေပူးတွဲတာဝန်ယူနေတာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ32 kHz 9335နဲ့9383 32 kHz 6153ညပထမနိုင်ဝက်မှာ190 kHz 1505ရူကနေပြီးထုတ်လွှင့်ပေးနေပါရဲ့ရှင
်။ VOA American အတန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဖေဖော်ဝါရီလ12ရက်နေ့ကကြောက်ခဲ့တဲ့ပြည်ထောင်စုနေအထိမ့်မှအဖြစ်မြန်မာစစ်ကောင်စီကနေပြည်တော်မှာအခမ်းအနားနဲ့ကျင်းပခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းအွန်လိုင်းကနေကျင်းပရမှာနိုင်ငံတကာတန်တမာကိုယ်စားလှယ်တွေပါဝင်ကြပါတယ်။ပင်လုံစာချုပ်ချုပ်ဆိုခြင်း85နှစ်မြောက်အနေနဲ့အွန်လိုင်းကကျင်းပရမှာအမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဂျပန်၊ကနေဒါ၊နော်ဝေး၊ဆွီဒင်၊ဒိန်းမတ်၊အိုင်ယာလန်စတဲ့နိုင်ငံ24နိုင်ငံကတန်တမာတွေပါဝင်ခဲ့ကြပြီး3နိုင်ငံကတဝင်လွှာပေးပို့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ NUG ရဲ့အွန်လိုင်းအခမ်းအနားမှာ KIO ကချင်လွတ်မြောက်ရေးအဖွဲ့ထိပ်တန်းတာဝန်ရှိသူတွေအပါအဝင်တိုင်းရင်းသားကိုယ်စားလှယ်တချို့လည်းပါဝင်ကြပါတယ်။စနေနေ့မှာပဲစိတ်ကောင်းစီကနေ85နှစ်မြောက်စင်ရတုအဖြစ်နေပြည်တော်မှာအခမ်းအနားနဲ့ကျင်းပခဲ့ပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုဖိတ်ခေါ်ခဲ့ပါတယ်
။တစ်ကတော့တစ်ပတ်သက်ကျင်းခတိုက်ခတ်မှုရပ်ဆိုင်ပေးခြင်းနဲ့နှစ်ကတော့သာဝရငြိမ်းချမ်းရေးကိုဦးတည်ပြီးကြိုတင်ကန့်သတ်ချက်ပထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြုလုပ်နိုင်ရေးကိုဖိတ်ကြားခြင်းပဲဖြစ်ပါလိမ့်မယ
်။စိတ်ကောင်းစီကကျင်းပခဲ့တဲ့ပြည်ထောင်စုနေ့နဲ့ဒီကနေ့စတင်ပြုလုပ်မဲ့သာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုအင်အားကြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်ကြတဲ့ KNU ကင်းမျိုးသားအစည်းအရုံး KIO ကချင်လွတ်မြောက်ရေးအဖွဲ့တို့အပါအဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ခြင်းမရှိပါဘူး။ဒါအပြင်အဖွဲ့အစည်းတချို့ကလည်းပြည်ထောင်စုနေကိုတော့တက်ရောက်ပြီးသာဝရငြိမ်းချမ်းရေးဆွေးနွေးပွဲကိုတော့တက်ရောက်မှာမဟုတ်ဘူးလို့ပြောဆိုထားကြပါတယ်ခင်ဗျာ။မနေ့ကကြောက်ခဲ့တဲ့စင်ရတု85နှစ်မြောက်ပြည်တော်စုနေအထိမ့်အမှတ်အနေနဲ့စစ်ကောင်စီကနေအကျဉ်းသား860ပြန်လွှတ်ပေးခဲ့တယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီအထက်မှာနိုင်ငံရေးနဲ့ဆက်ဆက်ဖန်ဆီးခံရသူတွေပါဝင်တယ်လို့တော့သတင်းမရရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားမိသားစုတွေဟာအင်းစိန်အကျဉ်းထောင်ရှိမှာတွားရောက်ဆောင်ဆိုင်ကြပေမဲ့သူတို့ရဲ့မိသားစုတွေကအကျဉ်းကျခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်လာတာမတွေ့ရဘူးလို့ဆိုပါတယ်။ ထောင်ထံ280ချမှတ်ခံခဲ့ရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်တွင်းမြင့်ကိုထောင်ထံထက်ဝက်လူငင်းချမ်းသာခွင့်ပေးလိုက်တယ်လို့စစ်ကောင်စီကတီးခြားကြေညာပါတယ်။အခုအချင်းကြခံရသူအများစုဟာအင်းစိန်အချင်းထောင်ကဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတာနာပြန်လွတ်ပေးမလားဆိုတာကိုတော့သူကပြောဆိုခြင်းမရှိပါဘူးရှောင်းတာနာကိုပြန်လွတ်ပေးဖို့သူ့ရဲ့မူရင်းနိုင်ငံဩစတြေးလျနိုင်ငံကတောင်းဆိုခဲ့တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်မှာလည်းတောင်းဆိုခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံကပြောဆိုပါတယ်စစ်ကောင်စီကနေနိုင်ငံရေးနဲ့ဆက်ဆက်ပြီးအကျဉ်းသားပေါင်း989ဦးကိုဖမ်းဆီးထားတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကနေဒါနိုင်ငံမြို့တော်အော်တဝါမှာကုန်တင်ကားယာဉ်မောင်းတွေဥဆောင်ပြီးစတင်ခဲ့တဲ့ကိုဗစ်ရောဂါကာကွယ်ဆေးမထိုးမနေရအမိန့်ကိုစတင်စန္ဒပြပွဲတွေဟာအမေရိကန်နဲ့နယ်စပ်အထိပြန့်နှံ့ခဲ့တယ်လို့ဥရောပနဲ့တခြားနိုင်ငံတွေပါကူးစက်သွားခဲ့ပါတယ်အမေရိကန်နဲ့အဓိကဆက်သွယ်ထားတဲ့အမ်ဘက်ဆာဒါတရားကိုပိတ်ဆို့စန္ဒပြခဲ့ကြတဲ့သူတွေကိုဒီကနေ့စနေနေ့အစောပိုင်းမှာပဲကနေဒါရဲတပ်ဖွဲ့ကရှင်းလင်းခဲ့ပြီးငြိမ်းငြိမ်းချမ်းချမ်းအဆုံးသတ်သွားခဲ့ကြောင်းလည်းသတင်းတွေမှာဖော်ပြထားပါတယ်ထရကာသမားတွေရဲ့ပိတ်ဆို့ဆန္ဒပြပွဲတွေကြောင့်အမေရိကန်နဲ့ကနေဒါနှစ်နိုင်ငံအကြားအသွားအလာပိတ်ဆို့ခဲ့ပြီးကားလုပ်ငန်းတွေမှာလည်းထိခိုက်ခဲ့ပါတယ်ဆန္ဒပြပွဲတွေကြောင့်အွန်တီးရီးယားပြည်နယ်မှာအရေးပေါ်အခြေအနေကျညာခဲ့ပြီးပိတ်ဆို့တားဆီးထားတာတွေဖယ်ရှားဖို့လည်းတရားသူကြီးရှိကအမိန့်ရရှိခဲ့တာကြောင့်ရှင်းလင်းခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်ကနေဒါကစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကြောင့်ပြင်သစ်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာလည်းFreedom Convoy လွတ်လပ်တဲ့မော်တော်ယာဉ်တန်းလှုပ်ရှားမှုတွေပြန့်နှံ့သွားပါတယ်။ပါရီမြို့တော်မှာစနေနေ့ကဆန္ဒပြပွဲကအောင်မြင်မှုကြီးကိုကားတွေနဲ့ပိတ်ဆို့ဆန္ဒပြခဲ့ကြပါတယ်။နယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေမှာလည်းကာကွယ်ဆေးထိုးရမယ့်ပြဋ္ဌာန်းချက်ကိုစန့်ကျင်တဲ့အနေနဲ့လမ်းတွေကိုပိတ်ဆို့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။ရီမင်းနိုင်ငံတောင်ပိုင်းအဖရဒေသမှာအယ်ကာအီဒါအကြမ်းဖက်သမားလို့တန်လျာရှိသူတွေကကုလသမဂ္ဂဝန်ထမ်း၅ဦးကိုပြန်ပေးဆွဲသွားတယ်လို့ရီမင်းအာဏာပိုင်တွေကစနေနေ့မှာပြောပါတယ်။တောက်ချာနေနှောင်းပိုင်းကပြန်ပေးဆွဲခံရသူတွေထဲမှာရီမင်းနိုင်ငံသား၄ဦးနဲ့နိုင်ငံခြားသား၁ဦးပါဝင်တယ်လို့ပြောပါတယ်။ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျရက်ကအဲ့ဒီအဖွဲ့ဟာပြန်ပေးဆွဲတဲ့လုပ်ရက်တွေလှုပ်ဆောင်လေးရှိတယ်လို့ပြောပါတယ်။လက်နက်ကိုင်လူမျိုးစုတွေနဲ့အယ်ကာအီဒါအကြမ်းဖက်သမားတွေရှိကြတဲ့ရီမင်းနိုင်ငံမှာပြန်ပေးဆွဲမှုတွေမကြာခဏဖြစ်ပွားခဲ့ပြီးပြန်ပေးငွေကြေးတောင်းခံတာအကျဉ်းသားလဲလှယ်တာတွေလုပ်လို့ရှိပါတယ်။အယ်ကာအီဒါအဖွဲ့ရဲ့အာရေဗျကျွန်းဆွယ်အဖွဲ့ကွဲ AQAP ဟာနိုင်ငံတကာကုန်ရက်တီတိစောက်ထားတဲ့အန္တရာယ်ကြီးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံကိုတိုက်ခိုက်ဖို့ကြိုးစားနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။VOA ရဲ့တင်ငွေမနက်ခင်းရေဒီယိုအစီအစဉ်တွေကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေကရုပ်သံအဖြစ်နဲ့လည်းကြည့်ရှုလို့ရအောင်ပူရဲတင်ဆက်ပေးနေပါတယ်။အခုဆက်လက်ပြီးဆက်သွယ်မေးမြန်းတင်ဆက်ထားတာကိုထုတ်လွှင့်ပေးပါမယ်။နိုင်ငံတကာအသိမှတ်ပြုကိုဗစ်တောက်ဆေးတစ်ခုကိုမြန်မာပြည်တွင်းမှာထုတ်လွှင့်လိုက်တဲ့သတင်းဖြစ်ပါတယ်။ American Mark ကုမ္ပဏီထုတ်ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုရှော့ချရေး Mano Pia Ravia ဆေးကိုရန်ကုန်မြို့မှာထုတ်လုပ်ပြီးတော့ပြည်ဗမာပြည်တွင်းမှာဈေးချိုချိုနဲ့ရောင်းချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုကိုဝင်းမင်းကပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ဈေးတစိတ်အမည် Monu Pack နဲ့ထုတ်တဲ့ဒီဈေးစတင်ထုတ်လို့ရောင်းချနိုင်ဖို့ကိုဒေါက်တာစောနေတွေက
COVID third wave အပြီးမှာကျမတို့မြန်မာနိုင်ငံမှာ Delta မှာပြည်သူတွေအများကြီးပဲကြုံတွေ့လိုက်ရတဲ့အတွေ့အကြုံကခါတည်ရယ်ပေါ့နော်။အဲအကြောင်းလို့ဒီဈေးကတော့မရှိမဖြစ်လိုအပ်တယ်ပေါ့နော်ဒီအင်ဖို့ကိုပဲနှိခိုးနေမယ်ဆိုရင်ဒီပြည်သူတွေတုံးဆွဲဖို့အတွက်ဆေးရနောက်ကြဖို့ရရှိရယ်ပေါ့နော်ဒါကြောင့်မို့ကျွန်တော်တို့စူးစမ်းထုတ်มาရမယ်ဆိုပြီးကျွန်တော်တို့ရဲ့ Pacific Medical Industry ဆက်ရုံက scientist တွေပေါ့ကျွန်တော်တို့ပြည်ပပညာရှင်တွေကိုလည်းခေါ်ပြီးတော့ sensitive research and development တွေလုပ်ပြီးတဲ့အခါမှာ Monupiravir 200 mg ထုတ်နိုင်ခဲ့ပါတယ်ဒီကလေးနှစ်အကုန်ပိုင်းမှာပဲအစားအသောက်နဲ့ဆေးဝါးကုကဲဦးစီးဌာနကိုတင်ပြလျှောက်ထားခဲ့ပါတယ်။ဒီဖေဖော်ဝါရီလ9ရက်နေ့မှာပဲကျွန်တော်တို့ခွင့်ပြုချက်ရရှိတဲ့အတွက်ကျွန်တော်စတင်ရောင်းချနေပါပြီရှင်။ပြည်သူတွေဈေးနှုန်းတက်တာနဲ့အမခန့်ချက်ရှိရဲ့ဆေးကိုသုံးဆွဲနိုင်အောင်ဆိုပြီးတော့ကျွန်တော်တို့3,900နဲ့တပူးကိုပေါ့နော်စပြီးတော့ရောင်းချနေပါတယ်။ ဆရာဝန်ဆင်းညွှန်းစာနဲ့တုံးဆွဲရတဲ့စိတ်ဖြစ်တဲ့အတွက်ကြောင့်မို့ဆရာဝန်ရဲ့ဆင်းညွှန်းစာနဲ့ပြသပြီးတော့ဆရာဝန်ညွှန်းတဲ့ဒို့စတိုင်းကျွန်တော်ရောင်းချပေးနေပါရဲ့ရှင
်။ဒါဖြင့်ဒီဆေးရဲ့အရေးသွေးခိုင်မာမှုကိုမေးရမှာလဲဒေါက်တာစောနေနယ်က
မြန်မာနိုင်ငံစားသောက်နဲ့ဆေးဝါးကုတ်ကဲဦးစီးဌာနကတော့သူ့ရဲ့စံချိန်စံညွှန်းတွေပေါ့နော် quality efficacy နဲ့ safety တွေကိုသူကတိကျစစ်ဆေးပြီးတော့ quality စံချိန်စံညွှန်းမှီတယ်ထိရောက်တဲ့အတွက်ကြောင့်လို့သူကခွင့်ပြုချက်ပေးလိုက်တဲ့အချိန်မှာပဲ6ရက်နေမှာကြာကျွန်တော်စပြီးတော့ခြံချီတောင်းချပါတယ်အဲ့မှာလူနာတွေကဝယ်တောက်ပြီးတော့မှဒီတရက်နှစ်ရက်အတွင်းမှာတော်တော်လေးနလန်ထူလာတယ်ဆိုတာမျိုးကိုကျွန်တော်တို့စီဖုံးဆက်ပြီးတော့ပြောကြပါတယ်ဆရာဝန်တွေကလည်းဝမ်းသာအားပြောကြတယ်သူကဒီ covid virus ပွားတာကိုတက်တာစီပြီးတော့ဒီ24နာရီအတွင်းမှာပဲဟို positive ဖြစ်နေတဲ့လူတွေကနောက်တခြားလူကိုပြန်ပွားဖို့အတွက်ကိုသူက short ချပေးရဲဆိုပြီးတော့မှ study တွေလည်းအများကြီးရှိပါတယ်ရှင်ဆေးရုံတက်ရတဲ့နှုံးတွေတေဆုံးမှုနှုံးတွေကို short ချနိုင်ပါတယ
်ဒါပေမဲ့ဒေါက်တာဆရာတက်ကတော့ဒီဆေးကအရင်တွက်ကွေးအတွက်စမ်းသပ်ခဲ့ရမှာ virus မျိုးကွဲသေးပြီးဆေးမတူတာဖြစ်စေတာမို့မတုံးပဲရထားခဲ့ကအခု covid အတွက်ပြန်စမ်းပြီးပထမအကောင်ဆုံးဆေးတွေမရမှာသာအရေးပေါ်အဖြစ်အမေရိကန်မှာသုံးခွင့်ရထားတာကြောင့်မြန်မာအတွက်လည်းသက်သက်မမတ်လူနာတွေမှာသာသုံးသင့်တယ်လို့ဆိုပါတယ
်နံပါတ်1ကအသက်65နှစ်ကျော်တယ်နံပါတ်2ကဆေး vaccine လုံးဝမထိုးထားတဲ့လူတွေနံပါတ်3ကဆီးချိုသွေးတိုအဝလွန်တာပေါ့နောက်တစ်ခုက cancer ရောဂါဖြစ်နေတဲ့လူတွေimmunosuppressive medication လို့ခေါ်တယ်။ဟိုပမာနိုင်ငံမှာတော့အများဆုံးသုံးတာကတော့ prednisone ပေါ့နော်။အကျော်ကြီးချောင်နေတဲ့လူတွေပေါ့။ rheumatoid arthritis တွေပမာနိုင်ငံမှာအများကြီးရှိပါတယ်။ကိုယ်ခံဆောင်နေနေတဲ့လူတွေပေါ့နော်။ HIV patient တွေ။နောက်အသေးစားထိုးထားတဲ့လူတွေ၊တောက်ကအစားထိုးထားတဲ့လူနာတွေ။အသက်ဘယ်အရွယ်ပဲဖြစ်ဖြစ် vaccine ဘယ်နှလုံးထိုးထားသည်ပဲဖြစ်ဖြစ်ဒါ vaccine နဲ့ထိုးထားသည်ပဲဖြစ်ဖြစ်အဲ့ဒီ coronavirus တွေသူတို့အသက်အန္တရာယ်ဆုံးရှုံးနိုင်တဲ့အထိ progress ဖြစ်နိုင်တယ်ဒီဆေးကိုတောက်သုံးနေပါတယ်။အသက်65နှစ်ကျော်လို့ရှိရင် vaccine အပြည့်ထိုးထားရင် symptom မရှိရင်တော့ကျွန်တော်တို့အနေနဲ့ကတော့ recommend မလုပ်ပါဘူးဒီနိုင်ငံမှာဆိုရင်တော့သူက category 4လို့ခေါ်ပါတယ်နောက်ဆုံး category ရဲ့တော့ရောက်ပါတယ်ဘာလို့လဲဆိုတော့သူကအသက်ကြီးတဲ့အတွက်ကြောင့်ဖြစ်တာပါ
ဒီဆေးကိုအကျိုးရှိအောင်ဘလို့သုံးသင့်ပုံကိုလဲဒေါက်တာစောနေလေက
သူက covid positive ဖြစ်ပြီးတော့9ရက်အတွင်းအောင်မှာတောက်မယ်ဆိုလို့ရှိရင်ထိရောက်မှုရှိပါတယ်ရကြဝါမှာဆိုရင်ဒီ virus တွေကခန္ဓာကိုယ်တိုက်ခိုက်ဖို့အတွက်အချိန်ရဝါမှာဆိုလို့မတောက်ဘဲနဲ့9ရက်လောက်6ရက်လောက်9ရက်လောက်နေပြီးမှတောက်မယ်ဆိုရင်ဒါကြတော့မထိရောက်မှာဆိုတာရယ်နောက်ပိုင်းဟို day 7လောက်နောက်ပိုင်းညရယ်လဲ virus ကသူ့ခန္ဓာကိုယ်ရဲ့ immune system နဲ့ရောကြဝါတယ်ဆိုတာလည်းရှိရယ်ပေါ့နော်ကျွန်တော်တို့တဘူးမှာအလုံး40ပါပါတယ်ရှင်200 mg ဆိုရင်လေဆိုတော့ဒီတဘူးကတော့ one course ဖြစ်ပါတယ်လူတဦးအတွက်အစာဆုံးတောက်ဖို့ရအောင်လုံလောက်ပါတယ်ရှင
်။ဒါအပြင်ဒီဆေးမသုံးသင့်သူတွေရှိနေတာကိုလည်းဒေါက်တာဆရာသက်က
အသက်65နှစ်အောက်မှာဘာယောဂါအမှမရှိတဲ့လူတွေမတောက်သုံးနိုင်ပါဘူး။အသက်65နှစ်အောက်မှာဗက်ဆင်းသုံးလုံးထိုးထားတယ်။ဘာယောဂါလက္ခဏာမှမပြဘူး။ဒီဆေးကိုမတောက်သုံးနိုင်ပါဘူး။ဒီဆေးတွေကအရန်ကို side effect အရမရှိသလောက်ရှားပါတယ်။ဒါပေမဲ့ကိုဝင်ဆောင်အမျိုးသမီးတွေရဲ့ကလေးကို note တိုက်အမိခင်တွေရဲ့ကြောက်ကပ်ပြက်ပြီးတော့ကြောက်ကပ်ကိုဆေးနေရတဲ့လူတွေရဲ့အသေးပြက်ပြီးတော့အသေးထဲမှာရေတွေဝင်ပြီးတော့ပိုက်ကြီးကဖောင်းကားပြီးတော့ရေပြင်းဆွဲတဲ့လူတွေအဲ့လိုလူတွေအတွက်မှာစံသက်ထားတာမရှိတဲ့အတွက်ကြောင့်တော့မသုံးသင့်ပါဘူ
း။တကယ်တော့အမေရိကန်ကပထမတန်းစားဆေး monoclonal antibody ထိုးစစ်နဲ့ Pfizer ကုမ္ပဏီထုတ် Paxlovid တောက်ဆေးတွေမရနိုင်သေးတဲ့မြန်မာနိုင်ငံမှာအခုဆေးကလက်ရှိ COVID သရုပ်ထားလိုင်းအတွက်အားထားစရာအသစ်ဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ခင
်ဗျ။ဒီတွင်မှာ COVIDယောဂပြပွားမှုကာကွယ်ရေးဆီဖြန့်ဖြူးရောင်းချတဲ့အကြောင်းကိုဝင်းမင်းပြောပြပေးတာပါဆက်လက်ပြီးတော့မြန်မာနိုင်ငံတဝန်းကလူအခွင့်အရေးအခြေအနေတွေကိုစူးစီးတင်ပြပေးတဲ့ဒုအတန်အစီအစဉ်ကိုကြားရမှာပါဒီတစ်ပတ်မှာတော့ချင်းပြည်နယ်ကကိုဝင်းဆောင်မိခင်တွေအကြောင်းပြောပြထားပါတယ်ဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast season ကနေဆူဆူလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ချင်းပြည်နယ်မှာပုံမှန်ရရမဲ့ကိုဝင်ဆောင်ကျန်းမာရေးစောင့်ရှောက်မှုတွေမရတာကြောင့်ဝေးကင်းစကလေးတေဆုံးတာနဲ့အာဟာရချို့တဲ့တာတွေညင်တက်လာနေပါတယ်။ချင်းပြည်နယ်ကလက်နက်ကိုင်တိုက်ပွဲတွေအတွင်းကတောင်းနဲ့ချီတဲ့နေအိမ်ဆုံးခွာထွက်ပြေးရတဲ့သူတွေထဲမှာကိုဝင်ဆောင်မိခင်ကရှာနေချီရှိနေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။မင်္ဂချင်းပြည်နယ်မင်းတဲမြို့သူတို့ပါ ချင်းပြည်နယ်တိုက်ပွဲတွေကြောင့်မေလကလေးကမင်းတက်နေကနေစွန့်ခွာခဲ့ရတဲ့သူမဟာစစ်ရှောင်နေစဉ်ကာလအတွင်းမှာပဲကိုယ်ဝန်ရှိမှန်းသိခဲ့ရပါတယ်။စစ်ရှောင်ရတဲ့အခက်ခဲနဲ့စိန်ခေါ်မှုမျိုးစုံကိုရင်ဆိုင်အန်တူပြီးမန်တယောက်သူမရဲ့တဦးလေးကိုမွေးဖွားဖို့ကြိုးစားခဲ့ပါတယ်။စစ်တပ်ကဒေသခံကာကွယ်ရေးအဖွဲ့ကိုစစ်ကြောင်းထိုးလာတိုင်းမန်ဟာကိုယ်ဝန်ကြီးနဲ့တရားပြီးတရားထွက်ပြေးရပါတယ်။
အဲ့ဆန်ကစီရဲ့အချိန်မှာပိုပြီးသိုးရင်ရတာပေါ့တော်လန့်နေမှာနော်မိုးမိုးရွာလက်ပြေးရတာပဲစစ်တိုင်းလာတယ်ဆိုတော့ဒီပေပေမှာပဲပြေးရသူတို့လာတယ်ဆိုတော့ပြေးရတာပဲလေနော်လိုင်းဆော့ကပါညာဆိုတော့နည်းနည်းဟောပြဒါပေမဲ့ဆန်ကနေပဲပြေးရတာဆိုကိုယ်နဲ့ဆိုတဲ့လမ်းကအစာကြီးမလျှောက်နိုင်ဘူးလေနော
်စစ်ပွဲရေးကြမှာလုံခြုံဖို့အတွက်ကိုယ်ဝင်လွယ်ထားရတဲ့6လအတွင်းသူဗနေရွာလောက်တောင်ပြေးခဲ့ရမှမမှတ်မိတော့ပါဘူးသူနေရတဲ့ရွာမှာကျမ်းမာရေးဝန်ထမ်းမရှိလို့မိုင်30လောက်ဝေးတဲ့နေရာကိုသွားပြီးကိုယ်ဝန်ပြရတာမျိုးလို့စင်ကုန်မှုတွေလည်းရှိခဲ့တာပါကိုယ်ဝန်ဆောင်မိခင်တွေမှာကလေးအနေထားနဲ့အရွယ်စားကိုတည်ရဖို့အထရာဆောင်ရိုက်ဖို့လိုအပ်ပါတယ်ဒါပေမဲ့လည်းတိုက်နယ်ဈေးရုံရဲ့အထရာဆောင်ကစစ်ဖြစ်လို့ဖြုတ်ထားရပြီးပြန်မတက်ရတဲ့အကြောင်းမရိုက်ခဲ့ရပြန်ပါဘူးကိုယ်ဝန်ရှိမှန်စားသိကလေးကဂယုစိုက်ခဲ့ပေမဲ့စစ်ဆောင်နေရသူမအစားအသောက်ဆင်းရဲတာဆေးဝါးတွေလုံလောက်အောင်မဝယ်နိုင်တဲ့လမ်းကျန်းဆိုင်ကယ်ဆေးရာတွေကိုရှောင်လွှဲလို့မရခဲ့ပါဘူးချင်းပြည်နယ်ဟာဒေါတောင်ထူထပ်တဲ့တောင်ပေါ်ဒေသဖြစ်ပြီးလမ်းပန်းဆက်သွယ်ရေးကခက်ခဲလာပါတယ်မိုင်းကလေးမွေးမှုဘိုင်းနာရဲ့နေမှာတော့တိုက်နယ်စည်းရုံကိုကားနဲ့သွားခဲ့ပါတယ်အဲ့ဒီလိုသွားနေရင်လမ်းမှာရင်ကလေးကခြေထောက်ဆထွက်လာတာကြောင့်တိုင်းနယ်စည်းုံတီမသွားနိုင်တော့ပဲရွာမှာရှိတဲ့တားဖွားဆီယာမနဲ့တော့မွေးဖို့ပြန်လှည့်လာခဲ့ပါတယ်။ကလေးကလမ်းမှာကြာသွားတယ်လို့ခေါင်းကမချွတ်လာနိုင်ပဲမိဖွားချင်းကြာခဲ့တာကြောင့်မွေးပြီးမကြခင်ဆုံးသွားခဲ့ရပါတယ်
။ဒီအာနာတိတ်နံဖြစ်ဖို့ဆိုရင်ကလေးကတော့အဲ့လိုမဖြစ်ဘူးလေ။ဒီတကုတ်ဟာနဲ့ကိုလည်းဒီစုမယ်ပေါ့နော်။ငါသာဆောင်မိပါလေရိုက်ပြီးတကုတ်ဝင်တဲ့အိုဂျီနဲ့အိမ်တော့အဲ့လိုဖြစ်ကြတော့မရှိဘူးလေ။ခွေမွေးရင်တော့လုံးဝကလေးအဲ့လိုဖြစ်စရာတောင်းမရှိဘူ
းဒီလိုစစ်ပေးရှောင်ရင်အခက်ခဲမျိုးစုံကြောင့်ကလေးဆုံးရှုံးရတာကမိုင်းတယောက်တည်းတော့မဟုတ်ပါဘူးစစ်ဖြစ်နေတဲ့ဒေသမှာစီးရင်တီးကြမကောက်ယူနိုင်ပေမဲ့ခုနှစ်လအတွင်းမှာကလေး၉ယောက်လောက်ဟာမွေးဖွားပြီးနောက်ပိုင်းတည်ဆုံသွားတယ်လို့မင်းတပ်မျိုးကျမကြီးကော်မတီကတည်ရပါတယ်ကိုဝန်ဆောင်တွေကအဟာရမပြည့်ဝတာဆေးဝါးမရတာကျွမ်းကျင်သူနဲ့မမွေးဖွားရလို့အဖြစ်အသက်18နှစ်မကျန်ခင်မှာကိုဝန်ဆောင်တဲ့သူတွေလည်းများလာတာကြောင့်မွေးဖွားပြီးကလေးသေဆုံးတာတွေမြင့်ကျလာပါတယ်။ချင်းကြီးနယ်မှာလက်နက်ကန်ခုခံတော်လှန်စစ်တွေဟာ2021ခုနှစ်ဧပြီလနောက်ဆုံးပတ်ကစတင်လာခဲ့ပါတယ်။မင်းတမျိုးမျိုးပေါ်၄ရက်ကွယ်အပအဝင်လူဦးရေ3000ကျော်လောက်ဟာစစ်ရှောင်နေရပြီးအဲ့ဒီထဲမှာကိုဝန်ဆောင်900ဝန်းကျင်ရှိပါတယ်။စစ်ရှောင်တွေဟာတနေရာမှာကြာကြာနေလို့မရဘဲရွှေ့ပြောင်းနေရတာကြောင့်ကုန်းဆောင်စင်းအတိအကျတော့ကောက်ယူလို့မရပါဘူးမင်းတပ်မျိုးကျမ်းမာရေးကော်မတီအကျဉ်းမှုနောက်ထပ်ရောင်းက
ကျွန်တော်တို့မှဒီနေခံစာကွယ်ဆေးကိုလည်းအတင်းကြီးမထိုးပေးနိုင်ဘူးပြောရတယ်လူရှိရယ်စိတ်မရှိဘူးဒီတန်ထားဆေးကိုလည်းကျွန်တော်တို့မပေးနိုင်ဘူးဘာဖြစ်လို့လဲဆိုတော့အရင်တော့ကကျွန်တော်တို့ကဒီဝန်ကြီးဌာနကကျွန်တော်တို့ကိုဒီတန်ထားဆေးတွေဆိုရင်ကျွန်တော်တို့ကိုထန်ချူပြီးတာပေါ့နော်ခမဲ့ပေါ့နော် FOC ပေးတဲ့ဆေးတွေဖြစ်တယ်ဒါပေမဲ့ကျွန်တော်တို့မီဒန်တစောတလုံးကိုဝယ်မယ်ဆိုရင်အခုချိန်ဆို3000ကျော်တယ်အဲ့ဒီချိန်ကျတော့ကျွန်တော်တို့ကသူတို့ကလည်းဝယ်ဖို့အဆင်မပြေဘူးကျမတို့ကလည်းလမ်းကြောင်းအဆင်မပြေတော့ကျမတို့ဓာရီပေးနိုင်ဖို့လည်းအခက်အခဲရှိရယ်ကိုဝန်ဆောင်အားကြီးကြီးလည်းကျမတို့အပြေအဝမပေးနိုင်ဘူ
းသူကစေဘေးရှောင်စခန်းတွေကိုထောက်ပံ့ပေးသူတွေအနေနဲ့ကိုဝန်ဆောင်အားကြီးကြီးကိုထောက်ပံ့ပေးဖို့ကိုလည်းတောင်းဆိုထားပါတယ
်ဒီဖြစ်နိုင်နေဆိုရင်ဒီစစ်ဆောင်စခန်းကလူကြီးကိုဒီထောက်ပံ့ပေးတဲ့လူကြီးကလည်းကိုဝန်ဆောင်အားကြီးကြီးကိုထောက်ပံ့ပေးဖို့ကျမတို့အရာပဲဆိုလို့ချင်တယ်။ဘာဖြစ်လို့ဆိုတော့ဒီအခုကျမတို့ကလည်းဒီကနေ့အခုကျမတို့ဆက်ဆက်ရှိတဲ့နေရာနဲ့ဆိုပိတ်မဝေးဘူးလေ။ကျမအခုနေတဲ့ရွာကိုဆိုရင်လေ။အဲ့လိုမျိုးဆိုတော့အချိန်မီကျမတို့ဒီကြီးလွှားနေရတဲ့အချိန်မှလေ။ဟိုကိုဝန်လာမှုရဆိုင်ကမစည်းနဲ့အဲဘာညာအဲ့လိုမျိုးကျမတို့ကပြောလို့မရဘူး။အခုချိန်တူတူကိုကိုထွက်ပြေးနေရတဲ့အချိန်မှလေ
။နောက်ထပ်ရောလို့မင်းတက်မျိုးနဲ့ကျမရဲ့ကော်မတီမှာရှိရဆရာဝန်နဲ့တူနာယူရာစီရီယန်ကျမရဲ့ဝန်ထမ်းတွေဖြစ်ကြပါရဲ့။သူတို့က volunteer အနေနဲ့မင်းတရဲ့စစ်ဆောင်80ရာခိုင်နှုန်းလောက်ကိုကျန်းမာရေးဆောင်ရှားမှုပေးနိုင်ကြပါတယ်။ဒါပေမဲ့သူတို့မှာလူနာကိုပေးဖို့ဆေးနဲ့ဆေးပစ္စည်းကမရှိပါဘူး။ကုသပေးတဲ့ကျန်းမာရေးဝန်ထမ်းတွေကိုယ်တိုင်ကစစ်ဆောင်နေကြရသူတွေပဲဖြစ်ပါတယ်။အစကသူမရဲ့ခုနှစ်ယောက်မြောက်ကိုယ်ဝန်ကိုလွှဲထားပြီးမိဖွားဖို့အတွက်နေစဉ်ပူပန်နေရသူပါ။ရှိမှကလေးပြက်ကြဖို့သလိုအဖက်တင်ခဲ့တဲ့ကလေးနှစ်ယောက်ဟာလည်းညံရီမတန်ဆွမ်းတာနဲ့အယိုးပြော့ရောကဖြစ်နေသူတွေပါခဲ့ပါဗါး။န Now so we make Kalima, a yin clear lo Pimago, so yin in the low. To me, Pagani, Shuaego, Sitari, Willa Magole, Pubania Duba. Duga?
What would you command, Basio? Then to us out, but you command.
No Jaga, Hina, what would I be, Shasalu Yaro, Sai Tao Yimabu Yaubo? Aguga, Balo Malem Loyaro, Sai Le Cate. Hello, Soro, go in to Sepule.
As Jaga, when we machine Jaga, Kaligo, dream we woman, young and Yaraja, go on Sanjima, Asago, Walling, and Dumasana Mao, Dulo go on Sanjadra, Yin Yata, Soya Lechaga, Quimbumune, Tita Ripide, Naga, Chin, Rakai, Gayin, Gaya, Shane, Yaudi Damima, go on Sanjangani, attending out tea clear it, Tabanji, big away. Eddie Taubanjago, Lumu and Uzitanaga be up to be the lad the Tanguene, don't lago the Jane Tauban up to buy it. As Dagaro, Eddie Taubamugo, a Yingale Mayaga the low, a coolam Maya Bulo Piovae. A similar Mumyas or Jaga go on down as Dagaro, Droyago, Sitaga a chimney, Taiwaga in Solan and Ajao, a topi me be able Pinayabae. Tilo, Sishan go on down with Sapis in the Yarajao, Jamai Wonder Nandi Rangaro, Soya Nibae.
ဖုတ်ဆောင်နေရတဲ့ပုံဝင်ဆောင်နေမှာတော့ကြည်ရတာတော့အန်ဖိုက်တီကတော့အရန်တက်နေတာဟာအများရပေါ့နော်ပြီးတော့ဒီတကူဆိုရင်ရတာတော့အဟာရမကြီးမှာတော့ဆိုရင်ရတာပေါ့အဲ့ဒီအပိုင်းတော့ရှိတယ်ကျွန်တော်တို့ကလည်းဟိုဟာလည်းမပင်းနိုင်ဘူးတို့ကလည်းအဟာရမှာပါတင်းတင်းအောင်တို့လည်းမဆားနိုင်ဘူးပေါ့နော်ဆန်ဆန်ဆန်ဆန်နဲ့လည်းတို့မဆားပန်းနိုင်ဘူးသင်ကြတော့အဟာရမကြီးမှာကိုတော့ကျွန်တော်တို့
ပါတယ်။
เนี่ยยาซาบ่ลีตะมารุก็တော့บ่มาดีอาหารไปเนี่ยปะตะลาเลยสนเนาะกินหูเสียတော့ตลอดอลาတော့ไม่ရှိဘူးชิ้นพี่เนี่ยมาเนียนๆไม่ยิงจั่นน่ะจ้ะปะสันชื่อเองน้องโลอะเดซีวาเนี่ยซ้าเสียเองไม่เว่นနိုင်จ้ะบ่าวซีเนี่ยซีปิสิอะตั่วอหลุชินชื่อเองน้องมาสึกกองซีก็เลยพั้นซีเนี่ยจ้ะเตยเบ้จีเนี่ยดูไม่ရှိဘူးโลน้องจีหยองก็ပြောไปดีสึกกองซีก็สรแล้วตัวน้ําสีเดียหมดเนาะไอ้สิ่งจ้ะเนาะน้ําตะมารีดีเตชาราก็
ဒီကမှာကျမတို့ရောက်တဲ့အကျိုးရောမှာကျမတို့မက်ဒီကယ်ကဘာလို့ကျမတို့တန်းထိုင်နေနေကျမတို့အတန်းထိုင်ဆုံးကျူးစားတာပါအဲသူတို့ပြင်ပ
ဒီအနေထားရပါတော့ကျမတို့ကြည့်လက်အထိတော့ရောင်းထိုင်နေမဖြစ်လို့ရှင့်မင်းကြမျိုးနဲ့ကျမရေးကော်မတီကစီဒီအမ်ကျမရေးဝန်ထမ်းတွေကတော့လူနာတွေအတွက်လိုအပ်တဲ့ဈေးတွေရဖို့မျှော်လင့်နေကြပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းဖွင့်ပြမှုနောက်ကျတဲ့ဒေတာမှာစစ်ဆောင်ရတဲ့အတွေ့အကြုံဇိုးတွေကြားကတားဆုံးမိခင်မိုင်ကတော့ဒီနိုင်ငံမှာတော့နေချင်းစစ်တောင်မရှိတော့
လမ်းလမ်းလမ်းလမ်းချောင်းချင်းတော့ဘာကြည့်တယ်နေလမ်းချောင်းချင်းတော့ရွာရီမှာလည်းအေးစီစီနီလို့မရတော့ဘူးလေအခုကတော့တောက်လျှောက်သူတို့ကထည့်နေတော့တာဆိုတော့အဲ့ဒီစစ်ပူလာတဲ့စစ်တစားရောခါဖြစ်တော့မှာအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ် ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နယ်မရီကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည 9:00 ကနေ 10:00 တွင်းနဲ့ တနင်္ဂနွေနေ့နဲ့ 6:00 ကနေ 9:00 တွင်းမှာလဲနားဆင်နိုင်ပါတယ် ဒီစီစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Day တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
VOA American တန်ရဲ့တနင်္ဂနွေမနက်ခင်းစီစဉ်ကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese App ကို Download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို
ထောက်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA အမေရိကန်တိုင်းရဲ့မနက်ပိုင်းအသံလွှင့်အစီအစဉ်တွေကိုလိုင်းတူမီတာ30နှစ်နဲ့40ကိုကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့
ဝေဘန်ဂျင်းရဲ့အချမ်းပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာကVOA အီးမေးလ်လိပ်စာကဘာဘူအမီအစီဘာမီစ်@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးပါမယ်။အဲ့ဒီအထက်ကနားဆင်ရမှာတကူကတော့မင်္ဂလာရှိအစီအစဉ်များတွေရဲ့ဟိုညချင်းနဲ့ထိုက်တဲ့အစီအစဉ်တွေကိုတော့ကျွန်တော်ကစမ်းသပ်နေတာပေါ့
အပတ်စဉ်ကဏ္ဍကတော့ဦးတင်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်။ဒီရက်တက်တဲ့တပတ်အတွင်းမှာအမေရိကန်နိုင်ငံမင်နီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာရက်တက်ဖွဲ့ကိုကန့်ကွက်ဆန္ဒပြမှုတွေဖြစ်ပေါ်နေပါတယ်။အဲ့ဒီတောင်းဆိုမှုတွေရဲ့အယူအဆကဘာပါလဲ။လူ့အဖွဲ့အစည်းလုံခြုံရေးအတွက်ဘာနဲ့အစားထိုးမှလဲ။ဒီတပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာကနေဒါနိုင်ငံတိုရန်တိုမြို့York University ကပါရဂူကျောင်းသားကိုထက်မင်းလွင်နဲ့ဦးတင်မောင်တန်းကမေးမြန်းဆွေးနွေးပြီးတင်ဆက်ထားပါတယ်။နားဆင်ကြပ
ါ။ကျွန်တော်တို့ကနေ့အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကတော့ရဲနဲ့လက်နက်ကိုက်တပ်ဖွဲ့ရဲ့ပုံမှာအမုန်းပေါ့။အဲ့ဒီအမုန်းကိုကမ္ဘာတော်မှာဘယ်လိုပြန်ပြီးရင်ဆိုင်နေကြတယ်ဖြစ်ရှင်းနေကြတယ်ဆိုတဲ့အကြောင်းလေးဖြစ်ပါတယ်ဒီကနေ့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာရှိတဲ့ York University ကပါရဂူဝဲစီစဉ်မှာပညာသင်ကြားနေတဲ့ကျောင်းသားကိုထက်မင်းတွေဖြစ်ပါတယ်ဆိုတော့ကိုထက်မင်းတွေရဲနဲ့စစ်တပ်ရဲ့ရဲစက်မှုမျိုးမျိုးကိုလည်းဒီတစ်နှစ်အတွင်းမှာမြန်မာပြည်သူတွေကြုံတွေ့လာရပါတယ်အရင်တုန်းကတော့ကျွန်တော်တို့နေဇတ်ဒေတာတွေမှာကြုံတွေ့ကြရတာပေါ့လေအခုတော့တနိုင်ငံလုံးအတိုင်းအတာဒီကြုံပြရတာမျိုးဖြစ်နေပါတယ်။ဂျင်းနဲ့စစ်တပ်ပေါ်မှာသမိုင်းမှာအမုန်းတီးဆုံးလို့အငင်းပွားပဲပြောနိုင်တဲ့ကာလပြတ်ကိုလည်းမြန်မာနိုင်ငံကဖြတ်တန်းနေရပါတယ်။ဒါပေမဲ့ဒီခံစားချက်ကမြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ပါဘူး။နိုင်ငံတက်ဖွဲ့နေတဲ့ရင်ဆိုင်ရတဲ့ပြည်သူတွေ။နော်တချို့နိုင်ငံတွေမှာစစ်တပ်ပါတယ်၊တချို့နိုင်ငံတွေမှာစစ်တပ်မပါဘူး။နော်ဟိုအမေရိကန်နိုင်ငံမှာဆိုလို့ရှိရင်လေဒေတာဖော်ရရမုံဝေးချက်ဖို့ချက်သိမ်းမှုဒါတွေတောင်းဆိုလာကြတယ်လို့လည်းကျွန်တော်တို့ကြားလာရပါတယ်။နော်အထူးသဖြင့်ကျွန်တော်တို့2020နော်မေလမှာမီနီဆိုတာပြည်နယ်ကမီနီယာပိုလစ်မြို့မှာဂျော့ချ်ဖရိုက်ဆိုတဲ့သူကိုဖမ်းဆီးပြီးတော့ရဲကဂျော့ချ်ဖရိုက်ကိုလဲနေတာကိုလဲခင်းရဲ့ဟိုဘုံမှာဒုနဲ့ထောက်ထားတယ်ကုမ္ပဏီနောက်ထောက်ထားပြီးတော့ဂျော့ချ်ဖရိုက်တိတ်ဆုံးသွားခဲ့ပါတယ်။နော်ဒါနဲ့ပတ်သက်ပြီးအမေရိကန်မှာလူမျိုးရေးခွဲခြားမှုနဲ့ဆက်နွယ်ပြီးတော့ရဲဖိနှိပ်မှုတွေကိုဆန္ဒပြပေါ်ပြီးအများကြီးဖြစ်ခဲ့ပါတယ်။ George Floyd တည်သွားခဲ့တာမှာတာဝန်ရှိဆုံးလူစားတဲ့ရဲရရှိခြောက်ပြီးကို22နှစ်ခွဲပြစ်ချပြီးပါပြီ။ဒါနဲ့မကဘူးသူနဲ့အဲ့ဒီအဖွဲ့မှာပါခဲ့တဲ့အခြားရရှိ3ယောက်ပါဝင်သူတို့လည်းဖက်ဒရယ်ဆိုအနေမှာ George Floyd ရဲ့နိုင်ငံသားအခွင့်အရေးကိုချုပ်ဖောက်မှုနဲ့ကျွန်တော်တို့တရားစွဲဆိုင်နေပါတယ်။အဲ့တော့တရားသူကြီးအဆုံးဖြတ်တဲ့အခါမှာလည်းဒီရဲရရှိတွေဟာချောပင်ဟာနော်သူ့ပုံမှာထားရှိတဲ့ဒီလူတို့ရဲ့ယုံကြည်မှုနဲ့လုတ်ပိုင်ခွင့်အာဏာကိုမတရားသုံးဆွဲခဲ့တယ်ဆိုတော့ဟိုတွေ့ရှိတဲ့အတွက်ကြောင့်ဒီလိုပြစ်ပေးတာလို့သူပြောခဲ့ပါတယ်ဒါအပြင်ရစ်စက်မှုတွေကိုလည်းသူကပြတာခဲ့တယ်ဆိုတော့ဆုံးဖြတ်ချက်ကအဲ့ဒီပုံမှာအခြေခံခဲ့တယ်လို့ဒါရှင်းပြခဲ့ပါတယ်ဒီလိုရဲတပ်ဖွဲ့တွေကိုဖိနှိပ်မှုရန်ရာပဲဖြစ်တယ်ကျမငွေလေးဖြတ်တော့ပါတောင်းဆိုကြတဲ့လှုပ်ရှားမှုကြီးဖြစ်လာတယ်အဲ့ဒီလှုပ်ရှားမှုရဲ့သဘောတဘာဝလေးကိုကျမတို့ရှင်းပြပြောပြီ
ဟုတ်ကဲ့ပါဆရာကျွန်တော်ဖိတ်တဲ့အတွက်ကျေးဇူးတင်ပါတယ်ဒီဖြစ်လေတဲ့ဖြစ်စဉ်ကတော့ကျွန်တော်တို့ abolition movement လို့ခေါ်ပါတယ်အဲ့တော့ဖြတ်သိမ်းရေးလှုပ်ရှားမှုပေါ့နော်ဆောက်ရတာကတော့လူမဲတွေကိုကျွန်အနေနဲ့ပြုတဲ့ဒီကျွန်စနစ်ကိုဖြတ်သိမ်းရေးကိုစပြီးတော့လုတ်တဲ့ movement ပေါ့အဲ့ဒါကိုဖြတ်သိမ်းရေးလှုပ်ရှားမှုလို့ခေါ်တာပေါ့ဒီကနေ့မှာတော့ abolition ဖြတ်သိမ်းရေးလို့ပြောရင်အခုကျွန်တော်ရောက်နေတဲ့ဒီ US Canada မှာကတော့သူကရဲကိုဖြတ်သိမ်းရမယ် အဲ့တော့ရဲကကျွန်စနစ်ကနေမပေါက်ဖွားလာတဲ့ဆနစ်ဖြစ်တယ်တနည်းပြောရင်အမေရိကန်ကနေဒါမှာရှိတဲ့ပိုလီစင်ဂျဲလုံငန်းဟာကျွန်စနစ်ရဲ့ဒီဆိုးမွေတွေအကုန်လုံးကိုယူဆောင်လာတဲ့တပ်ဆိုးရှိတွေဆနစ်ဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကြောင့်မို့လို့ဒီကျွန်စနစ်ဖြတ်သိမ်းရေးလို့ပြောတဲ့အခါမှာအခုကျွန်စနစ်ရဲ့လို့မရှိတော့ပေမဲ့ဆက်ရှိနေသေးတဲ့ဂျဲဆနစ်ကိုလည်းဖြတ
ီးတယ်မှာကျွန်တော်ဆရာတယ်မျိုးကိုသွားပြီးမဲ့ရွှေကျောက်စီမှာသွားလဲအပတ်စဉ်ထုတ်သတင်းစာမှာအဲ့ဒီကလောက်တဲ့လူတယောက်ကသတင်းပြပါတယ်တနအီလောက်ကြာမယ်ကျွန်တော်သူ့အိမ်ကနေဖြတ်သွားကျွန်တော်တို့မထွက်ခင်ကသူကအိမ်ကိုစိတ်တုံနေတဲ့လေကားထောင်ပြီးကျွန်တော်တို့ပြန်လာတဲ့ခါကျတော့ရဲနှစ်ယောက်ကိုတွေ့ရပါတယ်သူ့အိမ်မှာစောင့်တယ်အဲ့တော့ရဲကပြောတယ်အပေါ်တပ်ပရင်းပေါက်ကြီးနားမှာလေကားကြီးထောင်ပြီးတော့ဒီတိုင်းသွားတဲ့အတွက်ကြောင့်မလို့ငါတို့ဒီနေရာမှာစောင့်နေတာတနအီကျော်မင်းနဲ့ကိုအရင်ကစစ်စစ်ကြည့်ပါစစ်စစ်ကြည့်ပါလေဘာမှဖြစ်ဘူးအဲ့တော့မှရဲတယ်ဟာအေးကောင်းပြီနောက်တစ်ခါတော့ဒီလိုမလုပ်ပါနဲ့ကွာဆိုပြီးတော့သူ့ကိုကြောက်သွားပြီးရဲတယ်ပြန်သွားကြတာတွေ့ရတယ်ဒါပေမဲ့အဲမြောက်တိုင်းတရင်းစာကြီးမှာရေးတဲ့ဆောင်းပါးတစ်ပုဒ်မှာတော့ဘေရာရဲကလူဆိုးတစ်ခုတွေကိုဖမ်းလာတဲ့ပေါ့နော်ရဲဆိုတာလူလို့တခုတမားတွေတော့လူသားတမားတွေကိုဖမ်းဆီးတဲ့လူလို့ကျွန်တော်တို့ကဒါတစ်ကဘာလုံးမှာလည်းဒီလိုပဲနားလည်ကြဆိုတော့လေအဲ့ဒီတာဝန်တွေကဘယ်တော့မများလာဘူးလို့အဲ့ဒီဆောင်ပါရှင်ကဆိုတော့လို့ဖတ်ဖူးပါဆိုတော့ဟိုတမင်းတွေတို့လေ့လာကြည့်တဲ့အခါမှာဘယ်လိုတွေ့ရ
လူဖွဲ့စည်းမှာအပိုင်းဝိုင်းမှာတကယ်တမ်းရဲလူတဲ့ပမာဏရဲလူတဲ့ကိစ္စအလွန်နှဲတယ်ဆရာအဲတကယ်တော့လူဖွဲ့စည်းမှာရဲကနေပြီးတော့မှဖမ်းပြီးတော့ထောင်မှာထောင်တွင်းအကျဉ်းချတဲ့အပြစ်ပေးတဲ့လူတွေအကုန်လုံးကကြိလိုက်မယ်ဆိုလို့ရှိရင်ဒီတည်တည်ဖွဲ့ဖွဲ့အမှုလေးတွေပေါ့ဥပမာဆိုလို့ရှိရင်အိမ်ရှိမှာအမိုက်ပုံးမှာအမိုက်ပုံးအဖုံးကိုလှတ်ထားမိတာဆိုတာမျိုးနဲ့လူမဲ့လူပြီးတွေဖမ်းခါတယ်တခါဆေးကြောက်ကိုတရားဝင်ကနေဒါမှမလုခင်ကဆိုလို့ရှိရင်ဆေးကြောက်လေးနည်းနည်းရှိတာနဲ့လူမဲ့တွေကဖမ်းခါတယ်ထောင်သွင်းခြင်းကြောက်တာလေလူယူကြတော့ तू อ่ะလူယူရဲကမရှိဘူးအဲ့တော့ဆရာဘယ်လိုဖြစ်နေတယ်လဲဆိုတော့ US Canada မှာဖြစ်နေတဲ့ပုံစံကရဲကလူရန်စားတတ်တတ်ဖြစ်အဖြူတွေပေါ့ရဲကပြစ်မှုကိုရှာတဲ့အခါမှာလည်းပဲဒီလူဖွဲ့စည်းမှာရှိပြီးသားဖြစ်နေတဲ့စနစ်အနေနဲ့ကိုရှိနေတဲ့ဒီလူမျိုးရေးခွဲခြားမှုပေါ့လူမဲတွေနဲ့ဒီအသားရောင်ရှိတဲ့လူတွေပေါ့ဒါမျိုးကိုဟိုရှာပြီးတဲ့အခါကျတော့လှုပ်တဲ့အခါကျတော့အဲဒါကြောင့်မို့လို့ဒီစနစ်ကိုဖြတ်သိမ်းပြရမယ်ပေါ့အဲဒီမှာအရေးကြီးတာပါလဲဆိုတော့ရဲဖြတ်သိမ်းတယ်ဆိုတာအနှုတ်သဘောဘက်ကပြောတာမဟုတ်ဘူးအပေါင်းသဘောကပြောပြီးတဲ့အခါကျတော့ဒီလူအဖွဲ့အစည်းကိုတာယာဝါပြောတယ်ရာဇဝတ်မှုကင်းစင်တဲ့လူအဖွဲ့အစည်းဖြစ်ဖို့ဆိုလို့ရှိရဲ့အဲ့ဒီရဲမှာသုံးတဲ့ငွေတွေအများကြီးကိုဒီဘက်ကိုရွှေ့သုံးမှုလို့ပဲပေါ့
ဘတ်ဂျက်သဘောရကြည့်ရင်ဘယ်လိုရှိ
တေးသေးချာချာကိုပဲထောက်ပြပြီးတော့ဝေဖန်နေကြတာပေါ့နော်ဆရာအမှတော်တော်မျိုးမှာဆိုလို့ရှိရင်ဒီရဲအတွက်ကိုသုံးတဲ့ငွေက 1.2 ဘီလီယံရှိတယ်ဆရာအဲ့တော့အဲ့ဒါက municipal budget ရဲ့ 10% လုံးရှိတယ်ဆရာ 10% ရှိတယ်အဲ့တော့တကယ်တမ်းရာဇဝတ်မှုဖြစ်စေတဲ့အကြောင်းရင်းတွေဖြစ်တဲ့ဆင်းရဲနွမ်းပါမှုအလုပ်အကိုင်မရှိမှုဝင်ငွေမရှိမှုနော်ဟိုငွေကျက်တဲမှုဥပမာဆရာဆိုင်မှာသွားပြီးတော့ပစ္စည်းတစ်ခုယူတယ်ဆိုလို့ရှိရင်ဒါကသူကသိခဲရင်းနေတဲ့မူရေးကြီးအခြေအနေကြောင့်မလို့ဖြစ်နိုင်တယ်ဒီလိုမျိုးပဲပေါ့နော်လူမှုရေးဆိုင်ရာထောက်ပံ့မှုအစီအစဉ်တွေအဲ့ဒါမျိုးတွေအတွက်သုံးတဲ့ငွေကြတော့အဲ့ဒီဟာလည်းပဲအဲ့ဒါတွေအကုန်လုံးပေါင်းမှပဲတစ်ရာခိုင်နှုန်းပဲရှိဆိုတော့ညို့မျိုးပါဆိုလဲအဲ့လိုပဲရဲအတွက်ကို6ဘီလီယံသုံးရတယ်ဒါပေမဲ့လူမှုဖူလုံရေးအတွက်ကြတော့ညော့ကဆရာရဲ့ဆရာလေးပြည့်တဲ့အတိုင်းပဲတကယ့်ကိုမျိုးကြီးပြကြီးအဲ့ဒီမျိုးကြီးပြကြီးမှာသုံးတဲ့ငွေက10ဘီလီယံပဲရှိရဲ့ဆရာအဲ့တော့အဲ့ဒါလောက်ဒီရဲကိုတွားပြီးတော့တုံးနေရတဲ့ဟာကဒီအသိရေးလှုပ်ရှားမှုဒီဥဆောင်နေတဲ့လူတွေရဲ့ဝေဖန်ချက်ကဘာလဲဆိုလို့ရှိရင်ဒီလူမှုအကူအညီပေးရေးအစီအစဉ်တွေမှာတုံးလိုက်ရင်အဲ့ဒီလူတွေအားလုံးလည်းပို့ပြီးတော့ကောင်းလာမယ်အခုပြစ်မှုလို့ပြောနေတယ် crime လို့ပြောနေတဲ့ဟာကိုနားလည်မှုကလည်းပြောင်းလာမယ်ကျွန်တော်တို့လူဖွဲ့စည်းကလွတ်လပ်မှုကိုပို့ရောက်တဲ့အချင်းချင်းစာနာနားလည်မှုရှိတဲ့ချစ်ခင်တဲ့လူဖွဲ့စည်းဖြစ်ထိုက်တယ်အဲ့ဒါဆိုရင်ရဲမှာသုံးတဲ့ငွေတွေလည်းသုံးကြလည်းမလိုတော့ဘူးသုံးဖို့လည်းမလိုဘူးအဲ့ဒီဘက်ကိုပြောင်းသုံးရမယ်လို့ ဒါအာ screen တွေနေကြတာပေါ့နော
်ဟုတ်တယ်ညီမကြီးမှာသုံးပုံပေါ့နော်အပြည်တိုင်းဝန်ကြီးဌာနနော်ရေဒီအတွက်သုံးတာ ਨੇ စီးရပပြောင်းမှုလို့ဆိုရင်ကျွန်တော်စီးရပပြောင်းမှုအတွက်သုံးတာဆိုလို့ရှိရင်တွတ်တော်ဘတ်တွေကနော်အသိန်းတစ်ထောင်သူတို့ကြိုက်တဲ့ဟာသုံးဆိုတဲ့ဟာမျိုးတော့ပဲရှိတယ်နော်ကြည်ရင်းလုံးယုံကြီးပေါ့ဟိုဖြစ်စီတဲ့အကြောင်းရင်းတွေအတွက်ဒီဆွဲထားတဲ့ဝါဒမဟာပြူဝါအားနဲ့လားအင်္ဂလန်တွေ့ရတယ်ဒါကဦးသိန်းစိန်ဆိုတာတစ်ချက်ပါလေတွေ့ရတယ်ဒေါအောင်ဆန်းစုကြည်ဆိုတာလည်းတစ်ချက်ပါလေကျွန်တော်တို့တွေ့ခဲ့ရတယ်ပေါ့နော်ဆိုတော့ကောင်းပြီဒီလိုရဲတပ်ဖွဲ့တွေကိုဖျက်သိမ်းမယ်ဆိုရင်ရောလုံခြုံမှုကိုမထိခိုက်နိုင်ဘူးလားဒါစဉ်းစားကြရဖြစ်လာတယ်ဥမာကျွန်တော်တို့ခုန George Floyd အမှုပေါ့ဖြစ်ခဲ့တဲ့ Minneapolis မှာရွေးကောက်ပွဲလုပ်တဲ့အခါမှာရဲတပ်ဖွဲ့ကိုဖျက်သိမ်းတင်လာမဖျက်သိမ်းတင်လာဆိုတော့မိကုံးကိုပါထက်ပြီးတော့လူတွေကိုမဲပေးခိုင်းတဲ့ဟာမျိုးလူလူဆန္ဒနော်မဲပေးခိုင်းတဲ့ဟာမျိုးဒီလုပ်ခဲ့ဘူးပါလေအဲ့တော့56ရာခိုင်နှုန်းတော့မဲပေးသူလူကြီးကမဖျက်သိမ်းတင်ဘူးလို့ဒါယူဆခဲ့တယ်ဆိုရင်ကျွန်တော်တို့ကဘာနဲ့အစားထိုးမလဲခုနကကိုတမင်းနဲ့ပြောသွားတဲ့အခါမှာအပြုသဘောဆောင်တဲ့တောက်မှန်တွေပြောတယ်ဆိုအဲ့ဒီအပြုသဘောဆောင်တဲ့တောက်မှန်တွေပြောတာပါလေ
ဟုတ်ကဲ့ဆရာဆရာတကယ်ပြန်စဉ်းစားကြည့်တဲ့အခါကျတော့အာကျော်စနစ်ကိုဖျက်မယ်လို့ပြောတဲ့အခါကျတော့တကယ်ကိုပဲဘလို့မဖြစ်နိုင်တဲ့ကိစ္စလောက်ကိုပဲအာ US ကနေဒါကိုဥရောပမှာကျော်စနစ်ကျင့်သုံးနေတဲ့နိုင်ငံတွေမှာဒီလိုထင်ခဲ့ကြတယ်အဲ့တော့အဲ့ဒီအခြေအနေကနေပြီးတော့အခုလောလောဆယ်အခြေအနေမှာကျွန်တော်တို့ကကျွန်စနစ်မရှိတော့ရဲစနစ်ပေါ့နော်အဲကျွန်တော်ဟိုခြုံပြောရင်လက်နက်ကင်နေဖြတ်သိမ်းမှုဆိုတဲ့ကိစ္စဟာလည်းပဲတကယ်ကိုပဲမဖြစ်နိုင်တော့တဲ့ကိစ္စလို့ထင်ရပြီမယ်လို့စဉ်းစားတဲ့အမြင်လေးပြောင်းလိုက်ရင်ကိုပဲရပြီပေါ့အဲ့တော့အဲ့ဒီမြင်ကဘယ်လိုမြင်ဖြစ်မလဲဆိုတော့ဆရာဖြတ်သိမ်းရေးလှုပ်ရှားမှုအခုဆောင်ရွက်နေကြတဲ့လူတွေကဘာပြောသလဲဆိုတော့ပထမဆုံးကလူတွေကငိုသဘာဝအားဖြင့်ဆိုးတဲ့လူတွေရုပ်တဲ့လူတွေညံ့တဲ့လူတွေတို့အာမစင်းစားပဲနဲ့ဒါကအခြေခံဖြစ်နေတယ်ပေါ့နော်အဲ့တော့ဟိုကျွန်တော်တို့ရဲတပ်ဖွဲ့မရှိရင်လုံခြုံမမလားဆိုတဲ့ဟာလည်းဒီလိုပဲဆရာမြန်မာပြည်ဥပမာနဲ့ပဲကျွန်တော်နည်းနည်းပြောရလို့ရှိရင်တောက်လျှောက်အခုကျွန်တော်တို့ဖြစ်နေတဲ့ကာလကြီးမှာလူတွေဟာခိုးဆိုးလူရက်ဆိုတဲ့ဟာမျိုးမဖြစ်အောင်အချင်းချင်းထိန်းကြတာပဲဆရာအချင်းချင်းထိန်းကြတဲ့ဟာလက်တွေ့သက်သေတာကအနေနဲ့ကျွန်တော်တို့ပြောနိုင်တယ်ပေါ့နော်အဲ့တော့ကိုရက်ကိုရွာကိုလုံလုံချုံချုံဖြစ်အောင်ထားကြတယ်အဲလုံချုံအောင်ဂိူးဆိုင်ကြတယ်အချင်းချင်းစောင့်ချောက်ကြတယ်ဖေးမကြတယ်ဒါမျိုးစဉ်းစားမှုမျိုးပေါ်လာရဲဆိုရင်ရဲမလို့ဘောတော့ရှင်လက်နက်ကင်မလို့ဘောဒီကျွန်တော်စာတင်တဲ့ဒီပမောက်ခဘာပြောလဲဆိုတော့ဒီပေါ့နော်လူတွေကငိုသဘောအရာဆွေးရုပ်တယ်မဟုတ်ဘဲနဲ့ကောင်းတယ်ဆိုတဲ့ဟာကိုပေါ်ထုတ်ပြီးတဲ့အခါကျတော့အဲ့ဒီဟာအပေါ်မှာအခြေခံနဲ့အချင်းချင်းစောင့်ချောက်တဲ့community policing လို့ခေါ်တဲ့ဟာမျိုးပေါ့ဆရာအဲ့တော့ကိုယ့်ရဲ့ကိုယ့်ရွာကိုလုံခြုံအောင်စောင့်ရှောက်တဲ့စနစ်မျိုးနဲ့ရဲမှာတုံးနေတဲ့မျိုးတွေကိုဒီဟာတွေမှာဒါထည့်ပြီးတော့ပြောင်းပြီးတော့တုံးလိုက်လို့ရှိရင်ဒါဘယ်လိုနည်းနဲ့မှပေါ့နော်အဲမဖြစ်နိုင်ကြအကြောင်းမရှိဘူးလုံခြုံရေးဆိုတဲ့ဟာကလည်းတေချာပေါက်ကိုပေါ်လာမယ်လုံခြုံတဲ့အတိုင်ဝန်ဖြစ်လာမယ်လို့ဒါစဉ်းစားပြောပြီးတော့ဒါလုံဆောင်နေကြပါဆရာ
ကျေးဇူးပါပဲဟိုထပ်မင်းနေ
ပါဆရာ
ဟုတ်ကဲ့အခုကျွန်တော်တို့တင်ပြဆွေးနွေးသွားခဲ့တဲ့သူကတော့ကနေဒါနိုင်ငံတိုရွန်တိုမြို့ယော့ချ်ယူနီဗာစီတီကစာလူပွဲတင်နာမှာဆက်နေတဲ့ကျောင်းသားဦးထမင်းနဲ့ဖြစ်ပါတယ်ကျွန်တော်တို့ပါမှာ
ဦးတင်မောင်တန်းရဲ့စူးစီးဦးတင်မောင်တန်းရဲ့တင်ပြပေးချက်ဖြစ်ပါတယ်အခုဆက်လက်ပြီးတပတ်အတွင်းထိတ်တန်းရောက်မြမသတင်းတွေကိုစူးစီးတင်ပြပေးပါမယ်အမေရိကန်မှာမြန်မာအရေးလွတ်တော်ကဆွေးနွေးခဲ့တဲ့သတင်းကိုဗစ်ကူးစက်မှုတွေပြန်ပွားနေတဲ့သတင်းစတာတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်ကတင်ဆက်ပေးမှာပါကြည့်ရှုနားဆင်ကြပါခင်ဗျာ
အနာတရုတ်ချုပ်နေတဲ့မြန်မာစစ်ကောင်စီကိုလက်နက်နဲ့လေရင်စီတွေမယောင်ချဖို့အပါအဝင်အရေးယူတန်ခတ်မှုတွေချမှတ်နိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာအသိုင်းအဝိုင်းတို့လက်တွဲကြိုးပမ်းဖို့အမေရိကန်အစိုးရကိုအမေရိကန်အောက်လွှတ်တော်နိုင်ငံကြီးကော်မတီကတောင်းဆိုလိုက်ပါတယ်အနာသိမ့်မိတဲ့နောက်ပိုင်းစစ်တပ်ကဆိုရတယ်လို့ခွင့်ရချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတယ်လို့ကော်မတီအဖွဲ့ဝင်ကဖဲပြောရရှိရဲ့အွန်လိုင်းကအကြမ်းနာပွဲမှာပြောဆိုပါတယ
်အနာသိမ့်မိတဲ့ကမြန်မာစစ်တပ်ကအတိတ်ပင်ပဲရက်စက်တဲ့လုပ်ရက်တွေကိုမြန်မာပြည်သူတွေပေါ်ကျူးလွန်ခဲ့ပါတယ်လူတွေပြစ်ခတ်နှိမ်နေခဲ့တာကြောင့်လူ1500လောက်အသက်ခံခဲ့ရပြီးလူပေါင်း18000ကျော်ဖမ်းဆီးခံခဲ့ရပါတယ်လူ4000လောက်လည်းဖြီးထဲမှာအိုးမဲ့အိမ်မဲ့ဒုက္ခရောက်နေကြပါတယ် democracy ပေါ်ထိုးနှက်တိုက်ခိုက်မှုတွေအခြေခံအခွင့်အရေးတွေပေါ်ဖိနှိပ်မှုတွေကိုကျွန်တော်အကြီးအကျယ်တုံ့လောက်ထိတ်လန့်မိပါတယ်
။အမေရိကန်အောက်လွှတ်တော်နိုင်ငံခြားကော်မတီရဲ့ဆုံးဖြတ်ချက်ထဲမှာဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေနဲ့အတူယက်တီကြောင်းဖော်ပြထားသလိုမြန်မာစစ်တပ်ဘက်ကအကြံဖက်မှုတွေအလုံးကိုရပ်တန့်ဖို့ဖန်ဆီးထားသူအလုံးပြန်လုပ်ဖို့နဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့လည်းတိုက်တွန်းထားပါတယ်။အော်တိုပါလာကလေးကအမေရိကန်နိုင်ငံခြားရေးဌာနကတင်နှင်းထားတဲ့ဘာမာအက်ခေါ်ဥပဒေချမှာစစ်အာဏာသိမ်းမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတန်ခတ်အရေးယူဖို့နဲ့မြန်မာနိုင်ငံကတင်ပို့တဲ့ကြောင့်မဲ့ယန္တနာတွေကိုအမေရိကန်ကိုတင်ပို့ခွင့်တမ်းမြှင့်ဖို့ဆိုတဲ့အချက်တွေလည်းထည့်သွင်းထားပါတယ်။သမ္မတဂျိုးဘိုင်ဒန်ကလည်းမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုချိန်ချောင်းနေတဲ့အတွက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရေးပေါ်အခြေအနေဆက်လက်ထားရှိတဲ့အကြောင်းကွန်ဂရက်သို့တော်ကို February 9ရက်နေ့မှာအကြောင်းကြားစာပေးပို့ပါရယ်။ပြည်ခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးပေါ်အခြေအနေသမရရဲ့အမိန့်ကိုနောက်ထပ်တည်တံ့တိုးလိုက်တဲ့အကြောင်းနဲ့2022ခုနှစ်ဖေဖော်ဝါရီလ10ရက်ထက်ကြောပြီးတော့တည်ရမှုရှိစေမယ့်အကြောင်းသမရဘိုင်ဒန်ရဲ့စာမဖော်ပြပါရယ
်။ရုံမျိုးအင်းစိန်ထောင်ထဲမှာပေါ်ပေါက်နေတဲ့ဖိနှိပ်မှုတွေကိုရောအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့အနေနဲ့ပါနိုင်ငံရေးအကျဉ်းသား200ကျော်ထောင်ကပေးတဲ့အစားအသောက်တွေကိုလက်မခံပဲဆန္ဒပြခဲ့ကြပါရယ်။စစ်အာဏာသိမ်းတာကိုလက်မခံတာကျင်းသားတွေရာသင့်ရတတ်တဲ့အခွင့်အရေးတွေမရတာတွေကြောင့်အခုလိုအစာငတ်ခံဆန္ဒပြရတာလို့အင်းစိန်ထောင်ထဲကအကျဉ်းသားတူကရှေ့နေအကူအညီနဲ့ VOA ကိုပြောပါတယ
်တို့တွေအခုအစာငတ်ခံဆန္ဒပြရတာဒီဆန္ဒတွေတော့အခုဆိုရင်ညအဆက်မှရှိပါတယ်ဒီအင်းရတော့လေဆောင်းဝါဟာတော့မစားဘူးသူတို့ဒီတို့မစားလားအကြီးကကျတာလို့ကျွန်တော်တို့ရဲ့နိုင်ငံကြီးအစိုးရတွေရဲ့ဟိုပေါ့နော်ဟိုညတင်နေတဲ့အစိုးရတွေကတော့အဲဆန်းဆန်းလေးတော့ရတယ်ကျွန်တော်တို့အထွေထွေကတူဒီဒီအာဏာသိမ်းတဲ့ပတ်သက်ပြီးတော့မှကျွန်တော်တို့လက်မခံတာဥပဒေကိုဆန္ဒပြဖြစ်ပါတယ
်ဒီနေ့ကြောက်တဲ့ပြောင်စုနှစ်အထိတပိတ်ကိုဆက်လုပ်ခဲ့ကြတာပါအကျဉ်းသားတော်တော်များများကတော့စစ်အာဏာသိမ်းတစ်နှစ်ပြည့် February 1ရက်နေ့ကနေ3ရက်နေ့အထိအစာလုံးဝမစားဘဲဆန္ဒပြခဲ့ကြပြီးဒီနောက်ပိုင်းမှာတော့ထောင်ကပေးတဲ့အစားအသောက်မှန်သမျှကိုမစားဘဲဆက်လက်ဆန္ဒပြခဲ့ကြတာပါ။ကိုဗစ်ကရောဂါကိုအကြောင်းပြပြီးထောင်တွင်းဆန္ဒပြမှုကိုပြင်ပမပေါက်ကြအောင်ရှေ့နေတဲ့အကျဉ်းသားတွေကိုတွေးဆောင်ခွင့်မပေးတာတွေရှိခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ရဲ့ February 10ရက်နေ့ထုတ်ပြန်တဲ့အချက်အလက်အရဆိုရင်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုပ်နှောင်ခံရသူရေတွက်ဟာ9,068ယောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီမှာတချို့ကမျက်ကွယ်ပြစ်ဒဏ်ချမှတ်ခံရတယ်လို့တချို့လည်းနှိရှေထောင်တဲ့အနေနဲ့ရဝေးချင်းထောင်တွေစီပြောင်းရွှေ့ခံကြရပါတယ်စစ်ကောင်စီကတော့ APP ရဲ့အချက်လက်ကိုလက်မခံဘဲညှင်းဆို့ထားပါတယ
်ကြရားပြင်းနဲ့ဆွဲကော်တဝိုက်မာနေတိုင်းလို့ရက်ဆက်တိုက်ပွဲပြင်းထန်နေပါတယ်တင်မောဆိုမြို့နယ်တဲစစ်ကောင်စီတပ်တွေကနေရာအတော်များများမှာကင်မုံချလှုပ်ရှားနေပြီးမကြာခဏထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကရင်နေပူပေါင်းတပ်ဖွဲ့တွေနဲ့မကြာတိုက်ပွဲဖြစ်နေတာပါစစ်ရှောင်းစကန်တဲ့လက်နက်ကြီးကြတဲ့အတွက်လဲထိခိုက်ဒဏ်ရာရလာကြတာကြောင့်စစ်ရှောင်းတွေဘေးလွတ်ရာထပ်ပြောင်းကြပါတယ
်ဒေါ်ဥခုဖက်နဲ့ဒီမွာလိုတို့ဖြီလီတို့ဒီမော့ဆူတို့အဖက်တွေဖြစ်နေတာမနေ့ညတော့လည်းဖြစ်တယ်ဒီမနေ့လည်းကြားနေရမယ်အဲလက်နက်ကြီးကလည်းကြားနေရတယ်လက်ကြီးကနေအာဘီဂျီတန်တွေရောအဲဟာ4-5-6လုံးကြားပြီးပြန်တိတ်စပတ်ချက်ချလဲမြို့ပပနဲ့သာလဲချမင်းသူကောင်းကြီးတွေသူတို့မျိုးအဆက်ဒီမှာမျိုးအဆက်ဒီမှာသူတို့ရှိနေတဲ့နေရာတွေဒီကာကွယ်ရေးတပ်တွေကရင်နီတပ်တွေသူတို့ပေါင်းတော့မှနေတာလာဖြစ်ကြတာပေါ့
ရှမ်းပြည်တော်မှာလည်းတိုက်ပွဲတွေနေ့စဉ်လိုဖြစ်နေပြီးတော့ရှမ်းမြောက်ဘက်မှာစစ်ကောင်စီကအင်အားဖြစ်တင်းတာတွေရှိပါတယ်တိုင်းရာလက်နက်ကင်ချင်းချင်းကြမှာရောစစ်ကောင်စီနဲ့တိုင်းရာလက်နက်ကင်တွေကြမှာပါပြစ်ခတ်တက်ခတ်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေထပ်ပြီးတော့ပြေးနေရပါတယ်။ကရင်ပြည်နယ်မှာလည်းအလားတူစီးရဲအခြေအနေတွေကြောင့်ပြည်ရင်ဒုက္ခသည်တဲ့9,000လောက်ရှိနေပြီးအရင်ကဒုက္ခသည်တွေနဲ့ပါပေါင်းလိုက်မယ်ဆိုရင်တော့3,000ကျော်လောက်ရှိနေပြီလို့ကရင်မျိုးသားအစည်းအရုံး KNU ကပြောပါတယ်။ KNU အုပ်ချုပ်ရေးနဲ့အစားထုတ်ဖို့စီစဉ်နေတဲ့ဖားပုံခရိုင်ထဲမှာစစ်အုပ်ချုပ်ရေးရန်နရားတွေလက်ပတ်လို့မရအောင်ဌာနဆိုင်ရာဝန်ထမ်းတွေကိုအ мян ထွက်ခွာသွားဖို့ကေရီရဲ့နောက်ဆုံးတမရဲ့တတိပိချက်အရာဖေဗရူလာ10ရက်နေ့ထိထွက်ခွာသွားတဲ့ဌာနပေါင်းစုံကဝန်ထမ်း100ကျော်ရှိတယ်လို့ KNU တမဟာကနေမီဒေတာခန်တွေကပြောပါတယ်။ဖာပွန်မြို့နယ်ကျမကြီးနယ်ပညာရေးအပါဝင်ကဏ္ဍဆောင်မှာ KNU ရဲ့အုပ်ချုပ်မှုနဲ့လက်ပတ်နေပြီလို့လည်းတမဟာကပြောပါတယ
်။စစ်ကောင်စီကအားတဲ့ဝန်ထမ်းတွေကထွက်ခွာဖို့တည်းကဒါကျွန်တော်တို့ကဟိုအပြစ်ပေးထုတ်ပြန်ပေးတဲ့ဖြစ်ပါတယ်။ဒီကတော့စစ်ကောင်စီကနေပြီးတော့မှဆက်မှန်ပြီးတော့တာဝန်ပေးခံရလိုက်တဲ့ဒီဒီအုပ်ချုပ်ရေးပိုင်းမှာရှိတဲ့တခြားသောဌာနတွေပေါ့နော်။ဘုသူ့ရဲ့အုပ်ချုပ်ရေးစနစ်နဲ့ပြန်လဲပြီးတော့မှအုပ်ချုပ်ရေးအစီအမံဆောင်ရွက်တော့မှလည်းဖြစ်သွား
။ဌာနဖက်မှာလည်းစစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေထွက်ခွာသွားကြဖို့တပ်မဟာတပ်ကလည်းဖယ်ပြိုင်လပထမပတ်မှာသတိပေးထားပါတယ်။
ပြ ီပါရောက်မြန်မာအတိုက်ခံအင်အားစုတွေကိုဖမ်းဆီးပေးဖို့အာဏာသိမ်းစစ်ကောင်စီကအင်တာပိုးအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုအကူအညီတောင်းခံခဲ့ပေမဲ့ပြည်တွင်းနိုင်ငံရေးပြည်ပခါတွေမှာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့အင်တာပိုးရဲ့ထုတ်ပြန်ချက်ကိုကိုကာပြီးစင်ကာပူခြေဆိုင် Channel News Asia သတင်းဌာနကဖော်ပြထားပါတယ်။ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအပါအဝင်ဂျာဖက်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေလို့စစ်ကောင်စီဘက်ကဆွဆွဲထားသူတွေကိုနိုင်ငံတကာအဖွဲ့အစည်းတွေကဝိုင်းဝန်းတိုက်ခိုက်ပေးကြဖို့စစ်ကောင်စီနိုင်ငံရေးဌာနကဖေဖော်ဝါရီ10ရက်နေ့မှာတောင်းဆိုပြီး2ရက်ကြာမှာစစ်ကောင်စီရဲ့တောင်းဆိုချက်ကိုညှင်းဆန်ခဲ့တဲ့အကြောင်းအင်တာပိုးအဖွဲ့ကဖေဖော်ဝါရီ10ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဖေဖော်ဝါရီ10ရက်နေ့ကရန်ကုန်မြို့မှာလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံသားတန်တမန်တွေကိုဖိတ်ခေါ်ပြောကြားတဲ့အခမ်းအနားမှာတော့ NUG, CRPH နဲ့ PDF အဖွဲ့တွေဟာအကြမ်းဖက်လုပ်ရက်တွေကိုလှုပ်ဆောင်နေတဲ့အဖွဲ့တွေဖြစ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကဆွဆွဲပြောကြားခဲ့ပါတယ်။အလားတူပဲ NUG, CRPH, PDF အဖွဲ့တွေနဲ့နိုင်ငံကတိုင်ဝမ်ကစစ်ကောင်စီဟာအကြမ်းဖက်လုပ်ရက်တွေကိုကျူးလွန်နေတဲ့အဖွဲ့ဖြစ်တံပြန်ဆွဆွဲထားတာပါ။
နန်းလောင်နဲ့ကိုဝင်းခန့်ပေါင်တို့ရဲ့တပတ်အတွင်းမြမသတင်းစူးစီးတင်ပြချက်တွေနားဆင်ကြရပဲအပြီးမှာတော့ဆက်လက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်ပေးပါမယ်။မအေးတန်တာကျော်ကပြောပြပေးပါမယ်ခင်ဗျာ။
ယူကရိန်းနိုင်ငံအစီအစဉ်ခွဲထွက်ရေးရှင်းလင်းကြဖြစ်ပွားနေတဲ့ယူကရိန်းရုရှားပြည်ပခါအဆုံးသတ်ဖို့ပြင်းထန်တဲ့ဂျာမနီပါဝင်တဲ့ဂျာတာရီနေကစီဝေးဝင်မှာဘာမှထူးထူးခြားခြားအဖြစ်မထွက်ဘူးလို့ရုရှားနဲ့ယူကရိန်းကတောက်ကြနေကြပဲပြောပါရဲ့ဒီလိုဆွေးနွေးပွဲအခြေအနေကြောင့်ဒီအကြောင်းအရာထက်ပိုကြီးမာတဲ့သူတို့နိုင်ငံကြားပြည်ပခါပြည်လည်နိုင်ရင်ပိုပြီးတော့မှခက်ခဲသွားရတာဖြစ်ပါရဲ့တချိန်တည်းမှာယူကရိန်းနိုင်ငံမှာတင်းမာမှုတွေပေါ်ပေါက်နေခြင်းအင်အားပြတဲ့အနေနဲ့ဘယ်လရုစ်နိုင်ငံမှာဆဲရဲချပူရက်စီရဲ့လေ့ကျင့်မှုကိုရုရှားကကြာတာရင်းတွေကလည်းစတင်ပြုလုပ်လိုက်ပါတယ်။ရုရှားစစ်တပ်ဗိုလ်ချုပ်ကြီးတူဦးဆောင်တဲ့ S-400 မြေတွင်ကဝင်ဟင်ပြင်မစ်ဆိုင်းတုံးတက်ရင်းနေရင်နဲ့တိုက်လေရင်တွေအများအပြားကိုဘယ်လရုစ်နိုင်ငံကိုဆေးလွတ်ထားတာဖြစ်ပါတယ်။ရုရှားတပ်ဖွဲ့ဝင်3,000ကိုကြီးကြပ်ဖို့ရုရှားထိတ်တန့်တက်မှုတွေလည်းပါဝင်ပါတယ်။ဇာတာရီနေကစတင်တဲ့ပူရဲစီရေလေ့ကျင့်မှုကတော့ယူကရိန်းနိုင်ငံကီးယက်မြို့တော်နဲ့ကီလိုမီတာ130လောက်ပဲကွာတဲ့ဘယ်လရုစ်နိုင်ငံမှာပြုလုပ်တာဖြစ်ပါတယ်။ယူကရိန်းရှေ့ပိုင်းနယ်စပ်မှာတပ်အင်အားတသိန်းကျော်ချထားတဲ့ရုရှားကပင်လယ်နက်မှာလည်းစစ်သည်မော်တွေစီလွတ်ထားတာပါ။ဘယ်လရုစ်နဲ့ရုရှားပူရဲစီရေလေ့ကျင့်မှုတွေစတင်နေနေမှာပဲယူကရိန်းကလည်းမဟာမိတ်အနောက်နိုင်ငံတွေကပေးအပ်ထားတဲ့တင်ကားဖြတ်မစ်ဆိုင်းဒုံးတွေအဝေးတွင်လေရင်ပေါဝင်နေဆေးရကြဆေးရလေ့ကျင့်တဲ့အစီအစဉ်တစ်ခုကိုကြီးညာခဲ့ပါရည်ပြည်ထောင်အော်တိုဘာလာထဲမှာစစ်အာဏာသိမ်းတဲ့ဆူဒန်နိုင်ငံမှာဒီသတင်းပတ်တွင်မှာလဲခြေတဲ့စင်နာပြပေါ်တွေပြုလုပ်ခဲ့ပြီးတော့လူတွေထောင်တောင်းချီပါဝင်ကြဆဲဖြစ်သလိုရဲတွေကလည်းမျက်ရည်ယိုပုံတွေတုံးပြီးတော့လူစုခွဲတာတွေလည်းရှိပါရည်မြို့တော်ခါတော်မှာရောတခြားလူကြီးတွေမှာပါဆန္ဒပြကြတာဖြစ်ပြီးတော့စစ်အာဏာသိမ်းမှုခြုံငင်းဖို့အရက်သားကြီးပါဝင်တဲ့အစိုးရဦးဆောင်ဖို့နဲ့ဒီမိုကရေစီအပြောင်းလဲပြန်လည်ဖော်ဆောင်ပေးဖို့တောင်းဆိုကြပါတယ်။ပေကျင်းမြို့တော်မှာဆောင်းရာသီအိုလံပစ်ပွဲကျင်းပနေတဲ့ကာလယောဂါကုသမှုရှိဖို့တရုတ်နိုင်ငံတဝန်အသွာလာတွေတင်းတင်းကြပ်ကြပ်ကန့်တတ်နေတာလည်းဖြစ်ပါတယ်။ဒီတရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာတော့ပြီးခဲ့တဲ့ရက်ပိုင်းကပဲအားကစားသမား32ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာထပ်တွေ့ပြီးတဲ့နောက်မှာတရားခွဲထားခဲ့ရပါတယ်။သူတို့ကိုပြင်းမြ9ရက်လောက်တရားခွဲထားဖို့စီစဉ်ထားတယ်လို့လည်းဘေကျင်းဆောင်းရာသီအားကစားပြိုင်ပွဲဆေးရဆိုင်ရာအဖွဲ့ဥက္ကဋ္ဌဘရိုင်ယန်မက်ကလိုစကီကပြောပါရင်အစောပိုင်းတရားခွဲထားတဲ့အားကစားသမား50ကိုတော့အပြင်းပြန်ထွက်ခွင့်ပေးလိုက်ပြီဖြစ်ပြီးတော့သူတို့တွေကအများစုကကြမ်းကြမ်းမမရှိတယ်လို့လည်းသူကဆိုပါတယ်။တချို့ကူးစက်ခံရပြီးတဲ့သူတွေလည်းထပ်ပြီးတော့ကူးစက်နိုင်စေရှိတာကြောင့်ရောဂါထိန်းချုပ်ရေးနဲ့အားကစားသမားတွေအနေနဲ့ကိုဗစ်ရှိမရှိရပ်တန့်စီစဉ်ကြဖို့လည်းသူကတိုက်တွန်းပါတယ်။တချို့နေမှာပဲဥရောပနိုင်ငံတွေမှာတော့ကိုဗစ်ကူးစက်မှုတွေကျဆင်းလာနေတာကြောင့်ကိုဗစ်တားမြစ်ချက်တွေဖြည့်လျှော့ပေးနေပါတယ်။ဗြိတိန်နိုင်ငံမှာကိုဗစ်ကူးစက်ခံရနိုင်ကြောင်းသိရှိတဲ့သူကဥရေရအပြင်းမထွက်ရဆိုတဲ့ကန့်သတ်ချက်ကိုလာမယ်မတ်လ24ရက်နေ့ထိပြဋ္ဌာန်းထားပေမယ့်ကူးစက်မှုတော့ဒီတိုင်းဆက်လက်ပြီးတော့ကြဆင်းနေမယ်ရှင်တော့ဒီထက်တလားဆိုပြီးတော့ဖေဖော်ဝါရီလကုန်မှာပယ်ဖြတ်ပေးမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလွတ်တော်မှာဗုဒ္ဓဘုန်းကြီးကလည်းပြောသွားပါတယ
် It is my expectation that we will be able to end the last domestic restrictions
အမေရိကန်ပြည်အောင်စုပြည်နယ်တချို့မှာလည်းအကြောင်းတွင်တဲ့အဆောက်အုံတွေတွင်ဝင်ရောက်ရင်နှာခေါင်းစီးမတက်မနေရအစီအမင်းကိုဖြေလျှော့ပေးဖို့စီစဉ်နေပါတယ်ဒီသတင်းပတ်တဲ့စီးရင်ရဆိုရင်ကမ္ဘာမှာကိုဗစ်ကူးစက်သူပေါင်း106တန်းကျော်နဲ့တေဆုံးသူ6တန်းနီးပါးကျော်ရှိပြီးတော့အမေရိကန်ပြည်သူတစ်ခုထဲမှာကူးစက်မှုပေါင်းတန်း89တန်းကျော်ရှိတာဖြစ်ပါတယ်။ အမေရိကန်ပြည်အောင်စုမှာကိုဗစ်ရောဂါကြောင့်တည်ဆုံးသူက9,000ကျော်သွားတဲ့အတွက်ဖေဖော်ဝါရီလ9ရက်နေ့တနင်္လာနေ့ကတော့ဝါရှင်တန်မြို့တော် National Cathedral ဘုရားကျောင်းမှာအောက်မေ့ပွဲဖြစ်တဲ့ခါလောင်းအကျဉ်900အမတ်တရထိုးခဲ့ပါတယ်။ကိုဗစ်ကြောင့်တည်ဆုံးခဲ့ပြီးတဲ့သူတွေပြီးခဲ့တဲ့နှစ်လလောက်ထိ8,000ကျော်ရှိနေရတာနေပြီးတော့ကူးစက်မြန်တဲ့ Omicron မျိုးကွဲဗီဇပိုးတဲ့ကြောင့်တည်ဆုံးသူ9,000ကျော်ထိတိုးလာခဲ့တာပါ။ကိုဗစ်ကာကွယ်ဆေးထိုးပြီးတော့ထိုင်းလျောက်တာစီဟန်တာလိုရနိုင်တဲ့ကြောင့်အခုလိုမျိုးတည်ဆုံးကြရတဲ့အတွက်စိတ်မကောင်းဖြစ်ရတဲ့ကြောင့်ကျန်းမာရေးပညာရှင်တွေကပြောပါရည်။အခုချိန်ထိအမေရိကန်ပြည်အောင်စုမှာလူဦးရေ46ရာခိုင်နှုန်းပဲကာကွယ်ဆေးပြည့်ဝထိုးထားပါရည်။တမန်ဂျိုးဘိုင်ဒန်ကတော့ကေယောဂါကိုကြက်ကြက်ခံတွန်းလှန်မှုခက်ခဲနေသေးတဲ့အကြောင်းနဲ့ကာကွယ်ဆေးတွေအားဖြင့်ကာကွယ်ဆေးတွေထပ်ပြီးထိုးကြဖို့အမေရိကန်ပြည်သူတွေကိုတိုက်တွန်းနေပါရည်။ကမ္ဘာတစ်ဝှမ်းမှာကိုဗစ်ဘေးနဲ့အာနာရှင်စနစ်ကိုထောက်ခံသူတွေပိုပြီးများလာတဲ့ကြောင်း2021ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းဒီမိုကရေစီစံနှုန်းတွေပိုပြီးကျဆင်းခဲ့တယ်လို့လန်ဒန်အခြေစိုက်ကမ္ဘာကျော် Economic Magazine ကြီးရဲ့စီးပွားရေးစမ်းစစ်အကဲပြတ်အဖွဲ့ကပြောသွားပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစနစ်အောက်မှာနေထိုင်ခွင့်ရတဲ့သူကမ္ဘာလူဦးရေ45ရာခိုင်နှုန်းကျော်ရုံလေးပဲရှိတယ်လို့ EIU အဖွဲ့ကပြောတာပါ။ဒီ2020ခုနှစ်ကကမ္ဘာလူရေတဝက်ဝင်ကျင်အောင်ဒီမိုကရေစီစနစ်အောင်မှာနေခဲ့ရတဲ့အခြေအနေထက်ပိုပြီးတော့ဆိုးရွားသွားခဲ့တာဖြစ်တယ်လို့လည်း EIU ရဲ့နှစ်ပတ်လည်ဒီမိုကရေစီစစ်တမ်းမှာထောက်ပြထားပါတယ်။စစ်တမ်းအာဏာသိမ်းထားတဲ့မြန်မာနိုင်ငံကတော့ဒီမိုကရေစီစနစ်အဆိုးရွားဆုံးကြာစင်းတဲ့ထိတ်ဆုံးသုံးနိုင်ငံထဲမှာတူနီရှား၊အာဖဂန်နစ္စတန်နိုင်ငံတို့နဲ့အတူပါဝင်တာဖြစ်ပါတယ်။
VOA American အတန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Line 32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။အခုဆက်လက်ပြီးတော့တရင်အချင်းချုပ်ကိုဒေါခင်မျိုးတက်ကပြောပြပါလိမ့်မယ
်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မယ်ဆိုရင်လင်းလင်းမြန်မြန်ပဲပြင်းထန်တဲ့အကျိုးဆက်တွေကိုခံစားရမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားချိန်မှာတရီပေးလိုက်ကြောင်းသမ္မတအင်ဂျူကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ကြားတယ်လီဖုန်းဆက်သွယ်ပြောကြားမှုဟာတနာရီကြာမြင့်ခဲ့တာပါရုရှားရဲ့ကျူးကျော်ဝင်ရောက်မှုအန္တရာယ်အတွက်စိုးရိမ်နေကြချိန်မှာစီးလုံးညီညွတ်ကြောင်းပြတာတဲ့အနေနဲ့ယူကရိန်းနိုင်ငံသားထောင်ပေါင်းများစွာဟာကီယက်မြို့တော်ကလမ်းမတွေပေါ်မှာစနေနေ့ကယူကရိန်းအလံတွေလွှင့်ထူပြီးနိုင်ငံတော်တချင်းတွေတိဆိုဆန္ဒပြခဲ့ကြပါတယ်ယူကရိန်းမှာလွန်ခဲ့တဲ့10နှစ်ကရုရှားလိုလားတဲ့ခွဲထွက်ရေးဓမ္မတွေကြောင့်လူပေါင်း14,000တိဆုံးခဲ့ရပြီးခရိုင်းမီးယားဒေသရုရှားတို့လက်ထက်ရောက်ခဲ့ရတယ်လို့အခုလည်းတနင်္ဂနွေလုံးကြာရောက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။85နှစ်မြောက်ပြည်တော်စုနေအထိမ့်မှန်အနေနဲ့စစ်ကောင်စီကနေအချင်းသား860ပြန်လှည့်ပေးတယ်လို့ကြေညာခဲ့ပါတယ်။နိုင်ငံရေးနဲ့ဆက်ဆက်ဖန်ဆီးခံရသူတွေပါတာတော့မတွေ့ရသေးပါဘူး။ထမ်းလန်းအနှစ်80ချမှတ်တာခံထားရတဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးနှင်းကိုထောင်နှံထက်ဝက်လူငင်းချမ်းသာခွင့်ပေးလိုက်တယ်လို့လဲစစ်ကောင်စီကတိကျကြေညာပါတယ
်။ VOA American အတန်ရဲ့သတင်းအချင်းချုပ်ကိုဒီဒေါခင်မျိုးသက်ကပြောပြပေးတာဖြစ်ပါတယ်။ဒီတနင်္ဂနွေနေ့မနက်ခင်းအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Nick Ibenor တွေဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို Line 32 49မီတာနဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကနေတင်ဆက်ခဲ့တာပါ။တောတာရှင်မြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.